သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နဝင်ဘာလ24ရက်နေ့ကျာသာပတိနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လက်ပုံဒီမြို့ဘုရားဗဒာမြန်မာဘုန်းတော်ကြီးကျောင်းတိုင်းမှာမြန်မာဘုန်းတော်ကြီးကျောင်းတိုင်းဤဦးစီးပဓာနနာယကဆရာတော်ဘုရားကြီးများဦးထိပ်ထား၍ကျင်းပပြုလုပ်အပ်သောမောဂဝိပဿနာဒိဋ္ဌာတရားစကားမှမှာကနေ့သစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြည်မြို့စေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ကမှာတာဝတိမြို့တော်တွင်ကတရားလာရောက်နာကိုကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်ရဟတမဉ္ဇဏ်များအတိယတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ကြပါစေသက္ကရာဂามိမဉ္ဇဏ်များယနေ့ကြပါစေအနာဂามိမဉ္ဇဏ်များယနေ့ကြပါစေရဟတမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဝိပဿနာတရားလို့အားထုတ်ကြတဲ့အခါမှာအမှားသိနဲ့အမှန်သိဒီနှမျိုးကိုကြိုတင်ပြီးတော့ခွဲခြားရဖို့လိုပါတယ်။အမှားသိကတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်အမှန်သိကယုံနာခန္ဓာဆိုတဲ့အသည့်အဲ့ဒါယုံနာခန္ဓာဆိုတဲ့အတိတောင်မှတကယ်တမ်းပြောကြဆိုလို့ရှိရင်တဘာဝကိုသိမှအမှန်သိဖြစ်တာတဘာဝကိုမသိဘဲနဲ့ယုံဆိုတဲ့နာမည်ပညာဝရဏဆိုတဲ့နာမည်ပညာစိတ်ဆိုတဲ့နာမည်ပညာအဲ့ဒီပညာကြီးကိုသိနေရင်တော့ဆိုလိုရင်းကတော့ယုတ်တော့ကြားဖို့ထားတယ်ယုတ်ကိုယုတ်လို့ပဲသိထားတယ်ဒါပေမဲ့ယုတ်ဆိုတာဘာမှမသိဘူးအဲ့ဒါမျိုးပေါ့အာနာရာတိဝရဏဝရဏဝရဏဝရဏလို့သာနာရယ်နာရယ်နာရယ်နာရယ်လို့သာပြောနေပြီမဲ့အဲ့ဒီနာရယ်ဆိုတာကိုစိတ်ထဲမှာသူ့ရဲ့တဘာဝကိုပေါက်အောင်မကြည့်နိုင်ရင်တဘာဝကိုသိတယ်မခေါ်ဘူးနာမည်ပညာကိုပဲသိအဲ့တော့အခုယုတ်တို့ဝရဏတို့သိညာတို့စိတ်တို့ဆိုတာကဒါတွေကဘာတွေလဲဆိုတော့သူလည်းပဲပညာတင်လာတာပဲဘာကိုပညာတင်တယ်တဘာဝကိုပညာတင်တာပညာမတင်ရင်မရဘူးလားမရဘူးပညာမတင်ရင်ပြောလို့မရဘူးပြိစကဗုဒ္ဓရှင်မြတ်တွေသိတော်သိတယ်ရုပ်ကိုသိတယ်ဝရဏသိတယ်အတင်ညာသိတယ်ခန္ဓာသိတယ်ဖြစ်တာသိတယ်ပြက်တာသိတယ်ဒါပေမဲ့ပညာတင်ပြီးတော့မပြောနိုင်ဘူးပညာတင်ပြီးတော့မပြောနိုင်ဘူးဆိုတာဓမ္မရဲ့ဒီဟောဟာရလေးတွေသူတို့မသုံးတတ်ဘူးဟောဟာရလေးတွေမသုံးတတ်တဲ့အတွက်သတ္တရဝရဏတို့သင်္ကြာတို့သင်္ခါရတို့တရားဟောရလေးတွေသူတို့မသိဘူးဓမ္မပရိသဝေဒီမဖြစ်ဘူးပေါ့အဲဒီလိုဟောရလေးတွေကိုပညာတင်ပြီးတော့မသုံးနိုင်တဲ့အတွက်သူတို့ဟာသဘောကိုတရားဟောလို့မရအထပရိသဝေဒီတို့ဆိုတဲ့အ내အဓိပ္ပာယ်ကိုတော့သိတော့သိတယ်ဒါပေမဲ့ဓမ္မပရိသဝေဒီလို့ခေါ်တဲ့ပါဠိစကားလုံးဟောရစကလုံးလေးတွေသူတို့မကြွယ်ဝတဲ့ရဲ့တွေတရားဟောလို့မရဘူးလို့စာရိပုတ္တမာတွေလို့ရှိအဲဒါကြောင့်မလို့ကိုသိတာကိုသူများပြောဖို့ဆိုတာကနာမည်ပညာတင်ပြီးတော့ပြောရတာအဲဒီတော့မြတ်စွာဘုရားကလည်းပဲဟာဒါကယုတ်ဒါကဝေဒနာဒါကစိတ်ဒီလိုနာမည်ပညာတင်ပြီးတော့ပြောလိုက်တာပေါ့လေအဲဒါကိုပဲနားထောင်တဲ့ပုဂ္ဂိုလ်ကယုတ်လို့ပြောရင်ယုတ်ရဲ့သဘာဝကိုသိအောင်လို့စိတ်လို့ပြောရင်စိတ်ရဲ့သဘာဝကိုသိပါစေ။ဝရဏလို့ပြောရင်ဝရဏရဲ့သဘာဝကိုသိပါစေ။သဘာဝမသိဘဲနဲ့ဟောဟာရလောင်းနေတဲ့သိပြီးတော့အဲ့ဒါကိုပဲအရှိတရားကြီးလို့ထင်နေရင်တော့ဒါအမှန်သိတော့မပြောနိုင်ဘူး။ဆိုကြပါစို့။ခြေတော်ကနာတယ်နာတာကိုနာတယ်နာတယ်နာတယ်နာတယ်နာတယ်လို့စိတ်ကနေလိုက်ရော့။စိတ်ကနေလိုက်ရော့တော့တမာရီတော့ရတာပေါ့လေ။ဒါပေမဲ့ဝိပဿနာဖြစ်ဖို့ကြတော့နာရယ်နာရယ်နာရယ်ကြည့်နေအောင်လည်းဝိပဿနာမဖြစ်ဘူးအဲ့ဒီနာရယ်သဘောလေးကိုကြည့်နိုင်မှဝိပဿနာဖြစ်တာ ဘာဖြစ်လို့အရိစကားပြောရတာလဲလို့ဆိုတော့တခါတခါကြတော့ခြေတော်ကနားလာတယ်။အရိနာရာကြီးကိုနားတယ်နားတယ်နားတယ်လို့စိတ်ကနေပြီးတော့ရွတ်ဆိုပြီးတော့ကြည်နေကြည်နေအနာကြီးတဖြည်းဖြည်းကြီးလာ။မပြောင်းနိုင်တဲ့အနာကြီးလို့ဖြစ်လာအတောင်ခဲကြီးဖြစ်လာ။အတောင်ခဲကြီးဖြစ်လာပြညတ်ဆိုင်ခဲကြီးလို့ဖြစ်လာ။အကောင်အထည်ရအောင်လို့မဟုတ်ပေမဲ့ပြညတ်တော့ပြညတ်ခဲကြီးလို့ဖြစ်လာ။တကယ်မရှိတာကြီးကိုတကယ်ရှိတဲ့ထင်ပြီးတော့အာတမောကနာလိုက်တာကြီးကတကယ်ကိုပဲတတ်ကြီးရှုထားသလိုပဲဒီလိုထင်လာတာကိုအဲ့ဒီလိုထင်လာတဲ့အခါကျတော့တတ်ဆရာတကယ်မရှိဘူးတကယ်မရှိတာကိုကိုယ်စိတ်ထဲမှာနာတဲ့သဘောကြီးကိုတုံးခဲကြီးလို့ထင်လာတဲ့အခါကျတော့အတုံးခဲကြီးဒီထဲမှာဝင်နေတယ်ဒီထဲမှာရှိနေတယ်ဒါကြီးကပျောက်ကိုမပျောက်နိုင်ဘူးဆိုတော့ဒါအမြင်မှားဖြစ်သွားတာပေါ့အဲ့ဒါကြောင့်မလို့နာရင်နာတဲ့သဘောကိုစိုက်ကြည့်စိုက်ကြည့်နောက်ကစိတ်ကရုပ်ဆုံနေခြင်းသည်တမာတိရဖို့အတွက်ပဲကျေးဇူးများတယ်။ဝိပဿနာဖြစ်ဖို့အတွက်ကြတော့စိတ်ကနေလိုက်ရုပ်ဆုံလို့မရဘူး။ဒီလိုရုပ်ဆုံနေလို့မဖြစ်ဘူး။နော်အဲ့တော့နှုတ်ကနေရုပ်ဆုံစိတ်ကနေရုပ်ဆုံခြင်းရုပ်ဆုံပါ။အာနာရနာရနာရကျင်နေကျင်နေကျင်နေသွားတယ်သွားတယ်သွားတယ်လှမ်းနေလှမ်းနေလှမ်းနေရုပ်ချင်းရုပ်ပါ။အဲ့ဒီရုပ်တာတွေပါအတွက်လဲတမာတိအတွက်နော်တမာတိအတွက်တော့ကျေးဇူးများပါတယ်။ဒါပေမဲ့ဝိပဿနာအတွက်ဖြစ်ချင်ပါတယ်ဆိုရင်တော့စိတ်ကနေဘာမှလိုက်မညွန့်နဲ့။လိုက်ညွန့်နေရင်ဝိပဿနာမဖြစ်တော့။အဲ့ဒီပုံမှာတောင်းတင်သွားပြီ။ပညာပုံမှာတင်သွားပြီ။နော်။ဒါသမထကပညာကိုကြည့်တဲ့အလုပ်ဝိပဿနာကပရမကိုကြည့်တဲ့အလုပ်သဘောကိုကြည့်တဲ့အလုပ်ဒီသဘောကိုပေါ့အောင်ကြည့်ရမှာ။အဲ့ဒါကြောင့်မလို့အမြင်မှားနဲ့အမြင်မှန်ဆိုတဲ့နေရာမှာပညာကိုကြော်ပြီးတော့ပရမကိုမြင်အောင်ကြည့်။နော်။ဘာလဲ။ပညာကိုကြော်ပြီးတော့ဆိုကြပါစို့ရှင်တော်ကတော့ယောဂကိုရှုနေတာပဲနာရာကိုရှုနေတာပဲနာရာကိုရှုနေတယ်ဆိုကြတဲ့ကိုကဘုန်းကြီးယောဂီတွေစဉ်းစားကြည့်ပေါ့နော်နာရယ်ဆိုတာဘယ်လိုကသမတ်တာလဲကိုယ်နဲ့ကိုယ်သမတ်တာဟုတ်တယ်မဟုတ်လားကိုယ်စိတ်ထက်ကသမတ်တာမဟုတ်လားကိုယ်စိတ်ထက်ကသမတ်တာသမတ်တာသည်ဖြင့်ပညာပဲသမတ်တာသည်ဖြင့်လည်းပညာတကူပဲပညာချက်ပဲနော်သမတ်ချက်သည်ပညာချက်ပဲပညာချက်ဆိုတာကကိုကသတ်မှတ်တာကိုစိတ်ကသတ်မှတ်လိုက်တာနားတယ်ဒါလေးကနာတာလေးပဲဟာနာလာပြီနာလာပြီနာလာပြီနာလာပြီဒီလိုဟိုဒါသတ်မှတ်ချက်တခုမနာဘူးဆိုတာလည်းပါလေဒါလည်းသတ်မှတ်ချက်တခုပဲအာမနာဘူးမနာဘူးဒါလည်းသတ်မှတ်ချက်တခုပဲနားတယ်ဆိုတာလည်းသတ်မှတ်ချက်တခုပဲမနာဘူးဆိုတာလည်းသတ်မှတ်ချက်တခုပဲအဲ့ဒီသတ်မှတ်ချက်ကိုသိနေသေးရင်သတ်မှတ်ချက်ကိုစိတ်ထဲမှာလက်ခံထားနေသေးရင်ပညာမစင်သေးဘူးသို့တော့ကြည်ကစားမှာတော့သမတ်ချက်နဲ့ကြည်ရတာပဲပညာနဲ့ကြည်ရတာပဲပရမတ်ကိုတန်းကြည့်လို့မရဘူးဒါတော့သဘောပေါက်ပေါ့နော်ဒါတွေကသဘောပေါက်ပေါ့သူသည်ပညာတော့မှန်တယ်ဒါပေမဲ့ဒုပေါင်းကခြေလဲဆိုတဲ့ပညာနဲ့ယောဝရဏတင်ညာသင်္ခါရဆိုတဲ့ပညာနဲ့နာမည်ချင်းမတူဘူးဒုပေါင်းကခြေလဲဆိုတဲ့ပညာကတကယ်မရှိတာကိုနာမည်ပေးထားတဲ့ပညာဟုတ်တယ်မလားဒုပေါင်းကခြေလဲဆိုတာတကယ်ရှိသလားမရှိတာကိုနာမည်ပေးထားတာလူဆိုတာတကယ်ရှိသလားမရှိတာကိုလူလို့နာမည်ပေးထားတယ်ခွေးလို့နာမည်ပေးထားတယ်နွားလို့နာမည်ပေးထားတယ်နတ်လို့နာမည်ပေးထားတယ်တကယ်မရှိတာကိုပေးထားတဲ့နာမည်သည်ဒါလည်းပညာပဲယောဒဝရဏတို့ကြတော့သူလည်းပဲနာမည်ပဲသိကြတော့ဘာကိုနာမည်ပေးထားတာလဲတကယ်ရှိတာကိုနာမည်ပေးထားတာဟုတ်တယ်မဟုတ်လားနာမည်ဒီပညာတကယ်မရှိတာကိုနာမည်ပေးတာနဲ့တကယ်ရှိတာကိုနာမည်ပေးတာနဲ့နာမည်ပေးပုံချင်းတော့မတူဘူးဒုမောင်ကခြေလက်သရာကတကယ်မရှိတာကိုနာမည်ပေးထားလားနော်ယောဒဝရဏတို့ကတကယ်ရှိတာကိုနာမည်ပေးထားလားအခုကြည့်ရမှာကတကယ်မရှိတာကိုနာမည်ပေးထားတဲ့ပညာကိုမကြည့်နဲ့ဒါတော့လုံးဝကြည့်လို့မရဘူးသို့တော့တကယ်ရှိတာကိုနာမည်ပေးထားတဲ့ပညာကိုတော့ကြည့်ရမှာပဲအဲ့ဒီကစကြည့်ပညာကလည်းစကြည့်နော်ဒုပေါင်းကခြေလက်ကိုမကြည့်နဲ့ယောဝရဏတင်ညာသင်္ခါရကိုကြည့်ဒါလို့ပြောတာဟုတ်လားဒုပေါင်းကခြေလက်ကိုမကြည့်နဲ့ဘာကိုကြည့်ရမှာလဲယောဝရဏတင်ညာသင်္ခါရကိုကြည့်ယောဝရဏတင်ညာသင်္ခါရကဘာတွေလဲလို့မေးတော့နာတာလဲယုတ်ပဲကျင်တာလဲရုပ်ပဲသိတာကနာမည်ဝရစိတ်ပဲခံစားတာက ဝေဒနာပဲဒီလိုကိုနော်ပြီးတော့နားတယ်နားတယ်နားတယ်လို့ကြည်နေခြင်းသည်ရုပ်ကိုကြည်နေတာခံစားတယ်ခံစားတယ်ခံစားတယ်လို့ကြည်နေခြင်းသည်ဝေဒနာကိုကြည်တာသိတယ်သိတယ်သိတယ်လို့ကြည်နေခြင်းသည်စိတ်ကိုကြည်တာဟုတ်ပြီနော်အဲ့ဒီလိုတကယ်ရှိတဲ့အရာကိုနာမည်ပေးထားတဲ့ပညာအဲ့ဒီပညာကိုကြည်နော်အဲ့ဒီပညာကိုကြည်အဲ့ဒါယောက်ပေါ်လာယောက်ကိုကြည့်ဝရဏပေါ်လာဝရဏကိုကြည့်စိတ်ပေါ်လာစိတ်ကိုကြည့်သို့တော့ကြည့်ကစားမှယောက်လို့မြင်မစေနောက်ပိုင်းကျရင်ယောက်လို့မမြင်စေနဲ့ကြည့်ကစားမှယောက်လို့မြင်တယ်ကိစ္စမရှိဘူးနောက်ပိုင်းကျရင်ယောက်လို့မမြင်စေနဲ့ကြည့်ကစားမှဝရဏလို့မြင်တယ်ကိစ္စမရှိဘူးနောက်ပိုင်းကျရင်ဝရဏလို့မမြင်စေနဲ့ကြည့်ကစားမှစိတ်လို့မြင်တယ်ကိစ္စမရှိဘူးနောက်ပိုင်းကျရင်စိတ်လို့မမြင်သေးနဲ့ဆိုလိုရင်းကတော့ကြိက္ခာသမနာရဲနာရဲနာရဲသိစမရှိဘူးဒါကတော့ပညာတင်ကြည့်တာကိုပညာမှမတင်ရင်လည်းပဲသူ့ကိုကြည့်ဖို့မလွယ်ဘူးအဲဒါကြောင့်မလို့ကြည့်လို့ရအောင်မလုပ်ပေးရလဲပညာတင်ပေးရပညာတင်ပေးရအဲတော့နာရဲနာရဲနာရဲနာရဲကြည့်သွားတယ်သွားတယ်သွားတယ်လှမ်းတယ်လှမ်းတယ်စားတယ်စားတယ်ကြည့်သိစမရှိဘူးဒါတွေကတကယ်ရှိတဲ့သဘာဝကိုပညာတင်တာသို့တော့နောက်ပိုင်းကျရင်နားရဲနားရဲဆိုတာကိုကြည့်နေပြီမဲ့နောက်ပိုင်းကျရင်တစ်သလုံးနားရဲနားရဲနဲ့ကြည့်ကြည့်သွားရမလားဒီလိုတော့မဟုတ်ဘူးစောစောတုန်းကနားရာကိုကြည့်တယ်နောက်ပိုင်းကျတော့သူ့ရဲ့သဘောကိုကြည့်တယ်ဟုတ်တယ်မလားစောစောတုန်းကနားရာကိုကြည့်တယ်နောက်ပိုင်းကျတော့သဘောကိုမြင်မစီနောက်ပိုင်းကျတော့နားရဲလို့လည်းမသိတော့ဘူးမနာဘူးလို့လည်းမနတဘာဝလေးတခုဖြစ်တယ်တဘာဝလေးတခုပြတ်သွားတယ်เนาะအဲ့တော့ជីတော်ကနာရာကိုကြည့်တယ်နာရဲနာရဲနာရဲနာရဲနာရဲနာရာကိုစိတ်ကဆွဲနေတယ်ပညာကိုစိတ်ကဆွဲနေတယ်တကယ်တမ်းဉာဏ်လေးနဲ့ကြည့်ပါများလို့သဘောပေါက်လာပြီဆိုတဲ့အခါကျတော့ဩဒါလေးကဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ဟိုဟာလေးတခုကကောဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ဟိုဟာလေးတခုကကောဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တကြာလာတော့ဘာဖြစ်လာလဲရုပ်ဆိုတဲ့ဆွဲပြောက်သွားတယ်နားတယ်ဆိုတဲ့ဆွဲပြောက်သွားတယ်မနာဘူးဆိုတဲ့ဆွဲလည်းပြောက်သွားတယ်ဟောကြည့်ကစားတော့ကတော့နာရင်မကြည့်နိုင်ဘူးမနာမှကြည့်နိုင်တယ်ဟာနာတာမရှိရင်မကြည့်နိုင်ဘူးနာတာလေးရှိမှကြည့်နိုင်တယ်အမျိုးမျိုးရှိတာပေါ့နောက်ပိုင်းကျတော့နာလည်းကြည့်နိုင်တယ်မနာလည်းကြည့်နိုင်တယ်နာတဲ့သဘောကလည်းဖြစ်ပြက်မနာတဲ့သဘောကလည်းဖြစ်ပြက်နော်ပညာကိုကြောပြီးတော့ဘာမြင်သွားလဲပရမတ်မြင်သွားနာမည်ပညာလေးကိုကြော်ပြီးတော့သဘာဝကိုမြင်သွားပြီအဲ့ဒီသဘာဝကိုမြင်တဲ့အချိန်ကျတော့ရုပ်လိုလဲစိတ်ထဲမှာမတမ္ပတ်တော့ဘူးဝေဒနာလိုလဲမတမ္ပတ်တော့ဘူးစိတ်လိုလဲမတမ္ပတ်တော့ဘူးနားလိုလဲမတမ္ပတ်တော့ဘူးမနာဘူးလိုလဲမတမ္ပတ်တော့ဘူးတရားထိုင်လို့ကောင်းတယ်လို့လဲမတမ္ပတ်တော့ဘူးမကောင်းဘူးလို့လဲမတမ္ပတ်တော့ဘူးကောင်းတယ်မကောင်းဘူးဆိုတာဘယ်လိုရဲ့သဘောလဲဝေဒနာရဲ့သဘောဟုတ်တယ်မလားဒီအချိန်ကျတော့ဝေဒနာသဘောကမထင်ရှားတော့ဘူးကောင်းတယ်လို့လည်းမသမ်းပါဘူးမကောင်းဘူးလို့လည်းမသမ်းပါဘူးနားတယ်လို့လည်းမသမ်းပါဘူးမနာဘူးလို့လည်းမသမ်းပါဘူးဘာလေးနဲ့နေလဲညက်ကြည်ကြည်လေးနဲ့နေတော့ဒါကတကယ်တမ်းဝိပဿနာရင်းကျက်တဲ့အချိန်ပေါ့နော်အဲဒီလိုညက်ကြည်ကြည်လေးနဲ့နေသွားတဲ့အချိန်ကျတော့ဘာဖြစ်လာတော့ရုပ်လို့လည်းစိတ်ထဲမှာမထင်တော့ဝရဏလို့လည်းမထင်တော့ဘူးနားတယ်လို့လည်းမထင်ဘူးမနာဘူးလို့လည်းမထင်ဘူးစိတ်လိုလည်းမထင်ဘူးဝရဏလိုလည်းမထင်ဘူးကောင်းတယ်လိုလည်းမထင်ဘူးမကောင်းဘူးလိုလည်းမထင်ဘူးဘာတွေပဲတွေ့နေလဲဖြစ်ပြက်ဖြစ်ပြက်ပါသစ္စာလဲဒုက္ခသစ္စာပဲဒါလေးကြည့်လဲဖြစ်ပြက်ဒုက္ခသစ္စာဟိုဟာလေးကြည့်လဲဖြစ်ပြက်ဒုက္ခသစ္စာနာရာလေးကြည့်လဲဖြစ်ပြက်ဒုက္ခသစ္စာမနာရာလေးကြည့်လဲဒီတော့အဲ့ဒီအချိန်ကျတော့နာလို့မခံနိုင်ဘူးဆိုတာလဲမရှိတော့မနာလို့ကြည့်ရတာဘာမှဘာကြည့်စရာကြည့်ရတာဘာကြည့်ရမှမသိဘူးဆိုတာလည်းမရှိတော့เนาะနာရင်လည်းဖြစ်ပြက်ပဲတွေ့တယ်မနာရင်လည်းဖြစ်ပြက်ပဲတွေ့တယ်ဖြစ်ပြက်နဲ့မဲ့ဖြစ်ပြက်နဲ့မဲ့ဖြစ်ပြက်နဲ့မဲ့ဒီလိုပဲကြိုက်သွားတာကိုအဲ့ဒါကြောင့်မလို့သတိပ္ပဏမသတိပ္ပဏသုတ်တံမှာယုတ်ကိုကြည့်တယ်ကာယ ानु ပသနာเนาะကြည်ကစားမှာယုတ်ကိုကြည့်တယ်ကာယ ानु ပသနာတဖြည်းဖြည်းနဲ့ယုတ်ကိုမမြင်တော့ဘူးဖြစ်ပြက်ဒုက္ခသစ္စာစေတဲ့မှာရုပ်လို့လည်းမတမ်းပါဘူးနာရယ်လို့လည်းမတမ်းပါဘူးမနာဘူးလို့လည်းမတမ်းပါဘူးအဲ့ဒါဘာဖြစ်သွားလဲ တဘာဝလေးဖြစ်တဲ့တဘာဝလေးပြက်တဲ့တဘာဝလေးပြက်တဲ့တဘာဝလေးပြက်တဲ့တဘာဝလို့မြင်သွားပြီတဘာဝဆိုတာပါဠိလိုဓမ္မနောက်တစ်ခါဝေဒနာကြီးတဲ့ပုဂ္ဂိုလ်ကလည်းကြီးတော့ကကောင်းတယ်မကောင်းဘူးကောင်းတယ်မကောင်းဘူးကောင်းတယ်မကောင်းဘူးနားတယ်မနာဘူးနားတယ်မနာဘူးလို့ခွဲခြားသိတာကဝေဒနာနားတယ်လို့ဖောက်ပြန်တာကယုတ်နားအောင်ခြင်းအောင်ဖောက်ပြန်တာကယုတ်နားတယ်ခြင်းတယ်လို့ခံစားတာကဝေဒနာနားတယ်ခြင်းတယ်လို့သိတာကစိတ်ဒီတော့ပရမရှိတော်ကစိတ်ကိုရှုတယ်နောက်ပိုင်းကျတော့စိတ်လို့စိတ်ထဲမှာမတတ်မှတ်တော့ဘူးဒါလေးကဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်တဘာဝလေးတွေ့သွားပြီဝေဒနာရှုတယ်ရှုတော့ကဝေဒနာအတောကြလေးနာလာတယ်တောကြနာရော့သွားတယ်တောကြနာတို့လာတယ်တောကြနာရာကနေကျင်သွားတယ်ကျင်ရာကနေကိုက်သွားတယ်အဲ့ဒီလိုခံစားမှုလေးနဲ့ရှင်ပြီးကြီးသွားတာဒီဘာကိုရှုတာလဲဝေဒနာကိုရှုတာနောက်ပိုင်းကျဝေဒနာမမြင်တော့ဘူးစိတ်ထဲမှာနာတယ်လို့လည်းမသတ်ပါဘူးမနာဘူးလို့လည်းမသတ်ပါဘူးဘာပဲတွေးတော့လည်းဖြစ်ပြဒုက္ခသစ္စာအဲ့ဒီချင်းကြတော့မနာလို့ရှုစရာမရှိပါဘူးဆိုတာလည်းမရှိတော့နာလို့မရှုနိုင်ဘူးဆိုတာလည်းမရှိတော့အားလုံးကတရားနည်းစားနဲ့တွေ့သွားပြီဓမ္မဆိုတဲ့တဘာဝစီစိတ်ရောက်ပါပြီအဲ့ဒီလိုပဲကြည်တော်ကစိတ်ကိုရှုတယ်ဟာဒါကလိုချင်တဲ့စိတ်ဒါကသွားချင်တဲ့စိတ်ဒါကစားချင်တဲ့စိတ်ဒါကအိပ်ချင်တဲ့စိတ်ဟောရှုကသာတော့ကစားခြင်းတဲ့စိတ်၊သွားခြင်းတဲ့စိတ်၊အိပ်ခြင်းတဲ့စိတ်เนาะ။ဟောထားသွားခြင်းတဲ့စိတ်၊ပြင်ခြင်းတဲ့စိတ်၊ရေတောက်ခြင်းတဲ့စိတ်အဲဒီလိုပညာကလေးနဲ့တွဲတော့ပြီးတော့ရှု။နောက်ပိုင်းကျတော့ဖြစ်ပြဒုက္ခသစ္စာလည်းတွေ့ပေါ့။ဖြစ်တယ်၊ပြက်တယ်၊ဒုက္ခသစ္စာပဲရှိတော့တယ်။သွားခြင်းတယ်ဆိုတာလည်းမရှိတော့ဘူး၊စားခြင်းတယ်ဆိုတာလည်းမရှိတော့ဘူး။ဘာလေးပဲပေါ်လာသည်ဖြစ်ပြဒုက္ခသစ္စာ။ဘာလေးပဲပေါ်လာသည်ဖြစ်ပြဒုက္ခသစ္စာအားလုံးကတရားနည်းစားလည်းဖြစ်သွားပြီ။ရုပ်ရှုတဲ့ပုဂ္ဂိုလ်ကလည်းနောက်ပိုင်းကျတော့ဖြစ်ပြဒုက္ခသစ္စာ။ဝေဒနာရှုတဲ့ပုဂ္ဂိုလ်ကလည်းနောက်ပိုင်းကျတော့ဖြစ်ပြဒုက္ခသစ္စာ။စိတ်ရှုတဲ့ပုဂ္ဂိုလ်ကလည်းနောက်ပိုင်းကျတော့ဖြစ်ပြဒုက္ခသစ္စာ။နော်။ဖြစ်ပြဒုက္ခသစ္စာ။ဓမ္မတဘာဝတခုတည်းပဲမြင်တော့တယ်။ဓမ္မတဘာဝကိုဓမ္မလို့ခေါ်တယ်။အဲ့ဒီအချိန်ကျတော့အားလုံးဒီဓမ္မကြီးပဲခန္ဓာ၅ပါးလုံးဘယ်ထဲဝင်သွားလဲ။ဓမ္မထဲပဲဝင်သွားတယ်။အဲ့ဒီအချိန်ကျတော့ဓမ္မနုပတ္တနာအဆင့်ရောက်သွားပြီတဲ့ဟုတ်တယ်မဟုတ်လားရှုတော့ကဝေဒနာနုပတ္တနာသစ္စာမြင်တော့ဓမ္မနုပတ္တနာရှုတော့ကကာယနုပတ္တနာသစ္စာမြင်တော့ဓမ္မနုပတ္တနာရှုတော့ကစေတနုပတ္တနာဖြစ်ဖြစ်မြင်တော့ဓမ္မနုပတ္တနာအဲ့တော့ဓမ္မနုပတ္တနာအဆင့်ရောက်သွားရင်ခန္ဓာကတစ်ပါးရလား၅ပါးလား၅ပါးလုံးဖြစ်သွားပြီနော်၅ပါးလုံးပေါက်သွားပြီစိတ်ထဲမှာဘယ်ခန္ဓာရဲ့လို့စိတ်ထဲမှာစွဲမနေတော့ယောရူပခန္ဓာဝရဏခန္ဓာသိညာခန္ဓာဘယ်ခန္ဓာရဲ့လို့စိတ်ထဲမှာဆွတ်မနေတော့ဘူးအားလုံးဒီပါးတွေဖြစ်သွားလဲဓမ္မတွေကြီးပဲခန္ဓာ၅ပါးလုံးအတူတူပါသွားပြီအဲ့ဒီချိန်ကျတော့ဓမ္မနုပါဒနာဖြစ်သွားပါပြီတဲ့အဲ့ဒါကြောင့်မလို့နာတယ်တို့မနာဘူးတို့ဆိုတဲ့သမ္မတ်ချက်စီပညာဟုတ်တယ်မလားနာတယ်ဆိုတာလဲပညာဒါသမ္မတ်ချက်တကူမနာဘူးဆိုတာလဲပညာဒါသမ္မတ်ချက်တကူစားခြင်းတယ်ဆိုတာလဲပညာဓာတ္တမချက်တကူနော်အိပ်ခြင်းတယ်ဆိုတာလဲပညာဓာတ္တမချက်တကူရေတောက်ခြင်းတယ်ဆိုတာလဲပညာဓာတ္တမချက်တကူတကယ်တမ်းရှုလို့ဖြစ်ပြဒုက္ခသစ္စာမြင်သွားပြီဆိုရင်စားခြင်းတယ်ဆိုတာလဲစိတ်ထဲမှာတိကျမဟုတ်တော့ဘာလဲဖြစ်ပြဒုက္ခသစ္စာအိပ်ခြင်းတယ်ဆိုတာလဲစိတ်ထဲမှာတိကျမပေါ်တော့ဘာပဲရှိလဲဖြစ်ပြဒုက္ခသစ္စာအလုံးဝဖြစ်ပြဒုက္ခသစ္စာကြီးပဲဖြစ်သွားပြီနော်အဲ့ဒီအချိန်ကျတော့ဝိပဿနာဉာဏ်လေးတွေစဉ်ဆက်မပြတ်ဖြစ်သွားတော့စိတ်ထဲမှာပညာဆင်းသွားတယ်ဓမ္မသဘောစီကိုဉာဏ်သိရောက်ပါတယ်တကယ်တမ်းမြင်အောင်ကြည့်ရမယ်အမှန်တရားတွေအဲ့ဒီနေရာရောက်အောင်ကြည့်ရမှာနော်သို့တော့အဲ့ဒီနေရာမရောက်ခင်မှာတော့ဗာလိနဲ့တွဲကြည့်နေရမှာလေပညာလေးနဲ့တွဲကြည့်နေရမှာပေါ့နားရယ်နားရယ်နားရယ်ကျင်တယ်ကျင်တယ်ကျင်တယ်ကြည့်ကစားမှာကြည့်ပေါ့နောက်ပိုင်းကျရင်နားရယ်နားရယ်လည်းမလုပ်တော့နဲ့ကျင်တယ်ကျင်တယ်လည်းမလုံတော့နဲ့တိတယ်တိတယ်လည်းမလုံတော့နဲ့ဘာလို့မလဲစိုက်တာကြည့်စိုက်တာကြည့်စိုက်တာကြည့်အဲဒီလိုနာရယ်နာရယ်ကျင်တယ်ကျင်တယ်လို့စိတ်ထဲကနေရွတ်နေခြင်းသည်ဘာအတွက်ရွတ်တာလဲတမာရိယဖို့တနည်းအားဖြင့်ကိုရှုမဲ့ရှုကနေပျောက်သွားမှဆိုလို့ထင်ရှားအောင်ရုပ်ပေးနေတာနော်အဲကိုကနေပြီးတော့မှတ်မိသွားပြီဆိုတဲ့အခါကျတော့ရုပ်ဆရာမလို့တော့အဲ့တော့အဲဒီလိုစိတ်ထဲကရွတ်ဆိုခြင်းသည်ရွတ်သင့်သလားမရွတ်သင့်သလားဆိုတဲ့ပြဿနာမှာအစာပိုင်းတော့ယူသိမ့်တယ်။နောက်ပိုင်းကျရင်မယူသိမ့်ဘူး။မမှတ်မိခင်မှာယူသိမ့်တယ်။မှတ်မိသွားရင်မယူသိမ့်တော့ဘူး။အဲဒီလိုလေးတော့မှတ်တာပေါ့နော်။ ကဲကောင်းပြီဒါပြီးလို့ရှိရင်မိမိတို့ကနေပြီးတော့အဲ့ဒီခန္ဓာ၅ပါးအပေါ်မှာဘာနဲ့ဆွဲထားတယ်လဲငါနဲ့ဆွဲထားတာငါဆိုတာဘာလဲအတ္တနော်မနေ့တော့ကပြောခဲ့တယ်ညစာဘုရားလက်ထက်ကအခြားခြားသောဘာသာဝင်ပုဂ္ဂိုလ်တွေယူတဲ့အတ္တကအသက်လေးပြဝိညာဉ်ကောင်းလေးမြတ်စွာဘုရားဟောတဲ့အတ္တကဘာလဲပုဂ္ဂိုလ်တတ္တဝါငါဟုတ်တယ်မဟုတ်လားပုဂ္ဂိုလ်တတ္တဝါငါအဲ့တော့မြတ်စွာဘုရားကဘာပြောတာတော့ရူပအတ္တတော့သမနုပတ္တိမင်းတို့ဟာတဲ့ခန္ဓာမှာရှိနေတဲ့ရုပ်ကလေးကိုရူပခန္ဓာကလေးကိုငါလို့စွဲနေတာတဲ့နော်နံပါတ်1ဘုန်းကြီးတို့ပြိဿတ်တွေငါးစရာမရှိဘူးလားရှိလားရှိတယ်ဘုန်းကြီးတို့ပြိဿတ်တွေယူတဲ့ငါသည်နံပါတ်1ကဘယ်လိုတော့ယုတ်နံပါတ်2ကဝေဒနာနံပါတ်3ကသိညာနံပါတ်4ကသင်္ခါရနံပါတ်5ကစိတ်ရူပံအတ္တတော်သမနုပတ္တိယုတ်ကိုငါလို့ဆိုရတယ်ယုတ်ကိုငါလို့ယူထားတယ်ယုတ်ဒီကငါဒီယုတ်ဝေဒနာအတ္တတော်သမနုပတ္တိဝေဒနာဒီငါငါဒီဝေဒနာပညာအတ္တတသမုပ္ပတ္တိပညာတိငါငါတိပညာသင်္ခါရအတ္တတသမုပ္ပတ္တိသင်္ခါရတိငါငါတိသင်္ခါရဝိညာဏအတ္တတသမုပ္ပတ္တိဝိညာဉ်တိငါငါတိဝိညာဉ်ဒီတော့ခန္ဓာ၅ပါးကိုငါလို့ဆွဲလိုက်တယ်ခန္ဓာ၅ပါးတိငါငါတိခန္ဓာ၅ပါးခန္ဓာ၅ပါးရှိတဲ့နေရာမှာငါရှိတယ်ဟုတ်တယ်မဟုတ်လားဒီတော့ရုပ်ရဲ့ဝေဒနာရဲ့သင်္ခါရသင်္ခါရဝိညာဉ်ရဲ့ဒီတရား၅မျိုးခန္ဓာထဲမှာရှိနေတယ်အဲ့ဒီတရား၅မျိုးရှိတယ်တော့ငါဘယ်နေရာမှာရှိတယ်လဲအဲ့ဒီခန္ဓာ၅ပါးကိုငါလို့ယူထားတာခန္ဓာရှိတဲ့နေရာမှာငါရှိတယ်နော်ခန္ဓာရှိတဲ့နေရာမှာငါရှိတယ်ရုပ်ရှိတဲ့နေရာမှာငါရှိတယ်ရုပ်ဆိုတာဘယ်လိုဟာလဲရုပ်28ပါးလို့ပြောတယ်အကြီးကျယ်အားဖြင့်ထင်ရှားတာကမာဘော၄ပါးဒါအလုံးသိပြီးသားနော်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပူတယ်အေးတယ်လှုပ်တယ်ရွာတယ်ယူစည်းတယ်ဖွဲ့စည်းတယ်ဒါတွေကပါလဲရုပ်ဒီတော့နာရသည်ငါငါနာတယ်အဲ့တော့ငါဘယ်နေရာမှာရှိသလဲနာတဲ့နေရာလေးပေါ်လာရင်အဲ့ဒီနာတဲ့နေရာလေးမှာငါရှိတယ်ဟုတ်တယ်မဟုတ်လားအာဒါကဝေဒနာယုံဒါကဝေဒနာဒါကသိညာဒါကသင်္ခါရဒါကဝိညာဉ်ဒီခန္ဓာငါးပါးနှုတ်လိုက်ရင်ငါမရှိတော့ဘူးလားငါရှိတယ်ငါရှိတယ်လို့ထင်နေတယ်နော်ပုရုဇဉ်တို့မှာငါရှိတယ်လို့ထင်နေတယ်ပုရုဇဉ်တွေပြောနေတဲ့ငါသည်ဘယ်နေရာမှာရှိသလဲခန္ဓာငါးပါးမှာရှိဘယ်နေရာမှာရှိလဲခန္ဓာ၅ပါးမှာရှိတယ်။ယုတ်မှာငါရှိတယ်ဝေဒနာမှာငါရှိတယ်။တနည်းအားဖြင့်ပြောရင်ယုတ်ဒီငါဝေဒနာဒီငါပညာဒီငါသင်္ခါရဒီငါဝိညာဉ်ဒီငါ။နာရာဒီဘယ်လိုနာတာလဲငါနာတာ။ကျင်နာဒီဘယ်လိုကျင်နာလဲငါကျင်နာ။စားကျင်နာဘယ်လိုစားကျင်နာလဲငါစားကျင်နာ။အိတ်ကျင်နာဘယ်လိုအိတ်ကျင်နာလဲငါအိတ်ကျင်နာ။တရားထိုင်တော့နာတယ်ဘယ်လိုနာတာလဲငါနာတာ။ရွှေ့ကျင်တယ်ဘယ်လိုရွှေ့ကျင်တာလဲငါရွှေ့ကျင်တာ။မရွှေ့ရလို့ဆင်းကျင်တယ်ဘယ်လိုဆင်းကျင်တာလဲပါစင်ညတာအဲ့တော့ငါကဘယ်မှာကပ်ခန္ဓာမှာကပ်နော်ခံစားတယ်ခံစားတဲ့နေရာမှာလဲငါငါမှတ်မိတယ်ငါမှတ်မိတယ်သိညာမှာငါကပ်နေတာဟာဒီနေ့ဓမင်းစားလို့ကောင်းလိုက်တာဘယ်မှာငါကပ်နေလဲဓမင်းစားလို့ကောင်းလိုက်တာဝေဒနာမှာငါကပ်နော်အော်လှူညလိုက်တာစေတနာမှာငါကပ်နေတယ်ဟုတ်လားကြည်ညိုလိုက်တာသရတရားမှာငါကပ်နေတယ်ဟာဒီနေ့ငါသိသွားပြီငါသဘောပေါက်သွားပြီဉာဏ်မှာငါကတ်တယ်။ဟာဒီနေ့တော့ငါကြိုးစားမှပဲဘယ်မှာကတ်လဲ။ဝရိယမှာငါကတ်။ဖြစ်ပေါ်လာတဲ့စိတ်စိတ်သိတဲ့နေရာမှာဘာကတ်နေလဲ။ငါကတ်။ဒါသိသွားပြီစိတ်မှာငါကတ်နေတယ်။ထွန်းထွန်းထွန်းလေးငါသိသွားပြီပညာမှာငါကတ်။အဲ့တော့ငါလို့ပြောနေတာဘာကိုပြကြည့်ပြောနေတာလဲ။ခန္ဓာ၅ပါးကိုကြည့်ပြီးတော့ငါလို့ပြောနေတာ။ဒီတော့ပုရုဇဉ်တို့ရဲ့တဏ္ဍမှာငါဒီဘယ်ဟာတော့ခန္ဓာ၅ပါးခန္ဓာငါးပါးဒီပြရတော့ငါငါနဲ့ခန္ဓာနဲ့ထပ်တူထပ်မြပြုထားဒါပြုစဉ်လို့ရတဲ့ဘာဝနော်အဲ့တော့မြတ်စွာဘုရားကဗာပြောတော့ယုံနဲ့ပတ်သက်လို့ရူပန္တတော်သမလူပတ်သက်တဲ့ယုံနဲ့ငါနဲ့အတူတူငါနာတယ်ပေါ့နော်ခန္ဓာတယ်ရူပဝဏ္ဏတဏယုံရှိတဲ့ငါယုံရှိတဲ့ငါနာတဲ့သဘောရှိသောငါနာရတဲ့သဘောရှိသောငါနာရတဲ့သဘောရှိသောလူနာရတဲ့သဘောရှိသောယောက်ျားဟုတ်လားစီယောယောဂရှိတဲ့ဘုံကြီးဒါမျိုးပေါ့နော်သွေးတော်ယောဂရှိတဲ့လူကိစ္စာယောဂရှိတဲ့လူ ဟုတ်တယ်မလားရူပဝဏ္ဏဒါနံယုံမှာငါရှိနေယုံမှာတတဝါရှိယုံမှာပုဂ္ဂိုလ်တတဝါငါရှိနေအဲယုံမှာရှိတာမဟုတ်ဘူးယုံရှိသောပုဂ္ဂိုလ်တတဝါရူပဝဏ္ဏယုံရှိသောတတနံပုဂ္ဂိုလ်တတဝါယုံရှိသောပုဂ္ဂိုလ်တတဝါယုံရှိသောပုဂ္ဂိုလ်တတဝါနာရတိယောလို့ပြောမယ်ဆိုရင်နာရတဘောရှိသောလူတရားဒုနာရှိသောဒုနာယောဂရှိသောလူတရားပေါက်ကဲတဲ့ယောဂရှိသောလူတရားသိဉ္ဇယောဂရှိသောလူတရားစီဉ္ဇယောဂရှိသောလူတရားကိစ္စယောဂရှိသောလူတရားဆိုတော့ကိစ္စယောဂရှိတဲ့လူယောက်မှငါရှိနေတယ်ယောက်မှပုဂ္ဂိုလ်တ attva ရှိနေတဲ့ယောက်မှအတ္တရှိနေတယ်ဒီလိုပြောလိုက်တာအဲဒီလိုပြောလဲဘာတယ်လဲဒိဋ္ဌိပဲမှန်သလားမှားသလားမှားတယ်အပြောအနေနဲ့မှန်ရင်မှန်မယ်သဘောအနေနဲ့မှားတယ်နာရာဒီငါအပြောအနေနဲ့မှန်မှူးလားငါနာလိုက်တာငါနာလိုက်တာငါကျင်လိုက်တာဘာအနေနဲ့မှန်လဲအပြောအနေနဲ့မှန်တယ်သဘောအနေနဲ့မှားတယ်သဘောအနေနဲ့မှားလို့ဗာဒိဋ္ဌိလဲတက္ကရာဒိဋ္ဌိရူပဝဏ္ဏဒါနယုတ်ရှိသောငါသိဉ္ဇယောဂရှိတဲ့လူသိဉ္ဇယောဂရှိတဲ့လူကိစ္စယောဂရှိတဲ့လူဘိုင်းအောင်ယောဂရှိတဲ့လူခန္ဓာယောဂရှိတဲ့လူဒါလဲအပြောအနေနဲ့တော့မှန်တယ်သဘောအနေနဲ့တော့မှားတယ်နော်ကိစ္စယောဂရှိတော်လူစီတော်သွေးကျောသွေးတော်ယောဂရှိတော်လူစီကျောကရှိတော်လူနော်မဟုတ်တယ်မလားသွေးတော်ယောဂဆိုတာလည်းယုတ်ပဲစီကျောကဆိုတာလည်းယုတ်ပဲအဲ့ဒီယုတ်မှလူရှိပါမလားလူမရှိတယ်လို့ပုဂ္ဂိုလ်တ attva ရှိလားပုဂ္ဂိုလ်တ attva မရှိတယ်လို့ငါရှိလားငါလည်းမရှိဘူးအဲ့ဒါကြောင့်မလို့စီကျောကရှိတဲ့လူသွေးတော်ယောဂရှိတဲ့လူအဲ့ဒီပြောတယ်ပြောအနေနဲ့မှန်တယ်သဘောအနေနဲ့မှားနောက်တစ်ခါအတ္တနိရူပံငါမှာယုတ်ရှိတယ်ဒီလိုလည်းပြောတယ်ပေါ့နော်ငါမှာပါရှိတယ်ငါမှာယုတ်ရှိတယ်ငါမှာယုတ်ရှိတယ်ဆိုတော့ပုဂ္ဂိုလ်တ attva မှာယုတ်ရှိတယ်ပေါ့နားတဲ့သဘောရှိတယ်ပေါ့ငါမှာခန္ဓာရဲ့ယောဂလေးရှိနေတယ်ဟာတရားမထိုင်ဘူးလားမထိုင်ဘူးဘာဖြစ်လို့တော့ဟာငါမှာဒုနာရယောဂရှိလို့ငါမထိုင်နိုင်ဘူးဘယ်လိုပြောတာကိုဟုတ်တယ်မဟုတ်လားဟာတရားမထိုင်ဘူးလားမထိုင်ဘူးဘာဖြစ်လို့တော့ငါမှာအိတ်မပြောတဲ့ယောဂရှိတယ်ငါမှာဒုနာရယောဂရှိတယ်ငါမှာပေါင်ကတ်တဲ့ယောဂရှိတယ်ငါကခြေထောက်ထောင်တဲ့ယောဂရှိတယ်အဲ့ဒီလိုဆိုတော့ငါမှာယုတ်ရှိတယ်ငါမှာယုတ်ရှိတယ်ဆိုတော့အပြောအနေနဲ့မှန်တယ်သဘောအနေနဲ့မှားတယ်ဗာဒိဋ္ဌိလည်းတက္ကရာဒိဋ္ဌိပဲအတူတူပဲအဲ့တော့ငါမှာယုတ်ရှိတယ်နောက်တစ်ခုကရူပသမိန်အတ္တနာယုတ်ရှိသောငါယုတ်ရှိသောငါနော်ယုတ်မှာငါရှိတယ်အခုနဒုတိယပြောတာကယုတ်ရှိသောငါတတိယပြောတာကငါမှာယုတ်ရှိတယ်နံပါတ်၄ကယုတ်မှာငါရှိတယ်ယုတ်မှာငါရှိတယ်ယုတ်မှာငါရှိတယ်နာရသဘောလေးထဲမှာငါရှိနေတယ်သိတ္တယောဂရမငါရှိနေတယ်စီရယောဂရမငါရှိနေတယ်အဲ့လိုပြောရင်လည်းပြောနေတယ်မမှန်ဘူးလားမှန်တယ်သဘောအနေနဲ့မှားတယ်ဗာဒိဋ္ဌိလည်းတက္ကရာဒိဋ္ဌိဒီတော့ငါငါလို့ပြောနေတာပုဂ္ဂိုလ်တ attva ပုဂ္ဂိုလ်တ attva လို့ပြောနေတာဘာကိုပြောတာလဲခန္ဓာငါးပါးကိုပြောတာဘာကိုပြောတာလဲခန္ဓာငါးပါးကိုပြောနေတာမလားညရုပ်ရဲ့ဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့ဝိညာဉ်ရဲ့အဲ့ဒီငါးမျိုးကိုခွဲထုတ်လိုက်ရင်ငါရှိအောင်မလားမရှိတော့နော်ယောဝရဏတင်ညာသင်္ခါရဝိညာဉ်ငါးမျိုးဖယ်ထုတ်လိုက်။ဒါတွေလုံးဖယ်ထုတ်လိုက်ငါရှိမလား။မရှိတော့။ယောဝရဏတင်ညာသင်္ခါရဝိညာဉ်ငါးမျိုးလုံးချုပ်သွားတဲ့နေရာမှာငါရှိမလား။ဘာဖြစ်လို့တော့ငါကဆွဲတာကဘယ်လိုကိုဆွဲလဲ။ဒီခန္ဓာငါးပါးကိုဆွဲတာကိုနော်။ဒါတွေတော့ခန္ဓာငါးပါးရှိတဲ့နေရာမှာငါရှိတယ်။ခန္ဓာငါးပါးမရှိတဲ့နေရာမှာငါမရှိဘူး။နော်။ခန္ဓာငါးပါးရှိတဲ့နေရာမှာငါရှိတယ်။ခန္ဓာငါးပါးမရှိတဲ့နေရာမှာငါမရှိဘူးသို့တော့အဲ့ဒီငါသည်မှန်သောငါလားမှားသောငါအဲ့ဒီပြောသည်ပြောနေတဲ့မှန်မဲ့သဘောအနေနဲ့မှားတယ်အဲ့ဒီတော့ဒီလိုဆိုရင်မှားအောင်ပြောတတ်ရင်မှားအောင်ယူတတ်ရင်မှားအောင်စဉ်းကျင်နှလုံးသွင်းတတ်ရင်မှားအောင်ကြည့်တတ်ရင်ငါပြောင်းမယ်ဟုတ်တယ်မဟုတ်လားငါပြောင်းတယ်ငါပြောင်းစဉ်းကျင်ပါတယ်ဆိုရင်ဘယ်လိုလုပ်မလဲမှားအောင်ကြည့်တတ်ဖို့ပဲလိုတယ်နော်ငါမှောင်ကြည့်တတ်ဖို့ပဲလိုတယ် အမှန်မြင်ရင်ဘာပြောင်းမလဲငါပြောင်းအမှန်မမြင်ရင်ငါရောက်ဟုတ်တယ်မဟုတ်လားအမှန်မမြင်ရင်ဘယ်လိုရောက်လာမလဲငါရောက်လာအမှန်မြင်ရင်ငါပြောင်းပါပဲဒါပဲလွယ်လွယ်လေးပဲနော်လွယ်တယ်ဆိုတာကသူရဲ့သဘောသားအနေနဲ့တော့လွယ်တာပေါ့တကယ်လို့ကြည့်တော့နည်းနည်းတော့ခက်တာပေါ့လေဟုတ်လားအလေးချင်းလဲလွယ်တာပေါ့နော်အဲ့ဒီတော့မှအောင်ကြည့်တယ်လို့ရှိရင်ဒီခန္ဓာထဲမှာငါရှိလားမရှိဘူးနော်မအောင်ကြည့်တယ်ဒီခန္ဓာထဲမှာငါရှိလားဘယ်နေရာမှာငါရှိလဲဘယ်နေရာမှာငါမရှိဘူးရုပ်ထဲမှာလည်းငါရှိလားမရှိဘူးဝေဒနာထဲမှာလည်းသင်ညာထဲမှာလည်းသင်္ခါရထဲမှာလည်းဝိညာဉ်ထဲမှာလည်းနာရထဲမှာလည်းငါရှိလားကျင်တယ်ထဲမှာလည်းငါရှိလားကြိုက်တယ်ထဲမှာလည်းငါမရှိသွားတယ်ထဲမှာလည်းစားကျင်တယ်ဆိုတဲ့ထဲမှာလည်းငါမရှိဘူးစားကျင်တာဘယ်လိုကစားကျင်တာလဲတဏ္ဍာကစားကျင်တာဟုတ်တယ်မဟုတ်လားသွားကျင်တာဘယ်လိုကသွားကျင်တာလဲတဏ္ဍာကသွားကျင်တာတဏှာတို့ခန္ဓာတို့စိတ်တို့အတူတူပေါ့နော်အတူတူပေါ့စိတ်ကသွားခြင်းတယ်လို့ပြောခြင်းပြောခန္ဓာကသွားခြင်းတယ်လို့ပြောခြင်းပြောတဏှာကသွားခြင်းတယ်လို့ပြောခြင်းပြောဒီနေရာမှာတယောက်နဲ့တယောက်သွားခြင်းနဲ့စိတ်ချင်းကတော့မတူဘူးပေါ့နော်ရေရွတ်တန်းတမ်းပဲဘာညာရမဟုတ်ဘူးထိုင်နေရာကနေထသွားတယ်ဒါကြတော့သွားခြင်းနဲ့ခန္ဓာကခန္ဓာကြောင့်သွားတာနော်အတကရကကြတော့သွားခြင်းနဲ့စိတ်ရှိလို့သွားတာဘာရွေချက်မှမပါဘူးတဇောတရားလိုခြင်းလို့သွားတာကြတော့ဘယ်လိုကြောင့်သွားလဲအဲ့ဒါကြတော့တဏှာကြောင့်သွားတဲ့သဘောဖြစ်သွားပြီဟုတ်တယ်မဟုတ်လားအာဘယ်နေရာမှာဘယ်လောကတော့ကောင်းတယ်ပတ်စံမြေမှာရမယ်သွားမယ်ဘာနဲ့သွားတာလဲတဏှာနဲ့သွားတာအာဒီနေရာကနေဟိုနေရာလေးထားသွားတယ်ဘာလေးလိုခြင်းလို့ထားယူတယ်ဘာနဲ့သွားတာလဲတဏှာနဲ့သွားတာရိုးတဏှာညောင်းလို့အညောင်းပြောင်းသွားတာဘာနဲ့သွားတာလဲဒါလည်းတဏှာပဲဟုတ်တယ်မဟုတ်လားအကြောင်းပြေကျင်တာလည်းတဏှာပဲ။ဘာရင်လို့မဟုတ်ဘဲနဲ့သွားကျင်တဲ့ဆန္ဒလေးရှိလို့သွားတာဆန္ဒကြောင့်သွားတာ။သွားကျင်တဲ့စိတ်ရှိလို့သွားတာစိတ်ကြောင့်သွားတာ။ဒါကြောင့်မလို့သွားတယ်ဆိုတဲ့နေရာမှာအမြဲတမ်းတဏှာဖြစ်တယ်လို့တော့မဆိုလိုဘူးပေါ့နော်။ကောင်းပြီ။အဲဒီတော့သွားကျင်တာဒီကဲထားပါတော့တဏှာပဲထားပါတော့နော်။တဏှာပဲထားပါတော့။သွားကျင်တာတဏှာ၊စားကျင်တာတဏှာ၊ဒီတော့ကျင်တာတဏှာနော်။ရတော့ကျင်တာတဏှာဝိချင်တာလဲတဏှာကြည်ကျင်တာလဲတဏှာနားထောင်ကျင်တာလဲတဏှာဒီတော့မှငါမပါဘူးဟုတ်တယ်မဟုတ်လားငါမပါဘူးဒါဆိုရင်နာရာကောယုတ်နာရာကယုတ်ခန္ဓာရာကဝေဒနာကောင်းတယ်လို့သမ္မတဝေဒနာမကောင်းလို့သမ္မတဝေဒနာပညာနဲ့တွဲနေတဲ့ဝေဒနာကောင်းတယ်လို့သိတယ်စိတ်မကောင်းလို့သိတယ်စိတ်ကောင်းမကောင်းဖောက်ပြန်ပြတာကယုတ်ဒီတော့ငါပါလားမှတ်သားတာကသိညာပြုပြင်းတဲ့သဘောလေးကသင်္ခါရရုပ်ရဲ့ဝေဒနာရဲ့သိညာရဲ့သင်္ခါရရဲ့စိတ်ရဲ့အဲ့ဒီတော့ငါပါလားငါမပါတာကိုငါပါတယ်လို့ထင်ရင်တက္ကရာဒိဋ္ဌိဟုတ်တယ်မလားမှန်တော့မြင်လားမှားတော့မြင်လားအမြင်မှားအခုပြောနေတာအခုဆွေးနွေးနေတာကအမြင်မှားနဲ့အမြင်မှားကိုပြောနေတာနော်ဘုန်းကြီးတို့စကားဆက်ကြည့်လာတာဟုတ်လားအဲ့ဒီတော့အမြင်မှားနဲ့ကြည့်နေတယ်များကလပ်ပါလို့ငါမရှိဘူးလားရှိဘယ်နေရာမှာရှိခန္ဓာငါးပါးမှာရှိတယ်ဘယ်နေရာမှာရှိလဲဆိုရင်ခန္ဓာငါးပါးမှာရှိတယ်ဘယ်အချိန်မှာရှိတယ်လဲမေးရင်ခန္ဓာငါးပါးဖြစ်တဲ့အချိန်မှာရှိနော်အမြင်မှားနဲ့ကြည့်ရင်ငါရှိသလားမရှိဘူးလားရှိတယ်ဘယ်အချိန်မှာရှိတယ်ခန္ဓာငါးပါးဖြစ်တဲ့အချိန်ရှိတယ်ဘယ်နေရာမှာရှိတော့ခန္ဓာ၅ပါးဖြစ်တဲ့နေရာမှာရှိဟုတ်တယ်မဟုတ်လားဒုက္ခနာရင်ဒုနေရာမှာငါရောက်သွားပြီပေါင်ကားကရင်ပေါင်နေရာငါရောက်သွားပြီဟုတ်တယ်မဟုတ်လားငါပေါင်ဒုက္ခနာရင်လည်းငါဒုခြေတော်ကနာရင်လည်းငါခြေတော်ကြောကအောင်ရင်လည်းငါကြောငါကတကုံလုံးမှာငါရှိတယ်နော်တကုံလုံးမှာငါရှိနေတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်ဟုတ်လားဟောဒီပညာယုံကြည်ကိုပဲငါလို့ဆွဲပြရင်လည်းအဲ့ဒီပညာယုံကြည်မှလည်းငါမရှိဘူးလားရှိတာရှိတာပဲပရမယုံမှငါဆိုလည်းပရမယုံမှငါရှိတာပဲနော်ပညာတရားမှငါဆိုလည်းပညာမှငါရှိတယ်ပရမတရားမှငါဆိုလည်းပရမတရားမှငါရှိတယ်ဘာဖြစ်လို့ငါရှိတာလဲအမှန်မမြင်လို့ငါကောတကယ်ရှိရလားမရှိဘူးငါတကယ်မရှိတာကိုငါရှိတယ်လို့ထင်တာသည်အမြင်မှတက္ကရာတိတိအဲ့ဒါမဟုတ်လားတကယ်တော့ငါရှိသလားမရှိဘူးတကယ်ကြတော့ငါမရှိဘူးအခုနောက်တော့က ဘုန်းကြီးတို့သာသနာ့ဘပုဂ္ဂိုလ်တွေပြောတဲ့စကားကတော့ခန္ဓာထဲမှာအတ္တကောင်လေးရှိနေတယ်အတ္တလေးရှိတယ်လိပ်ပြာလေးရှိတယ်ဝိညာဉ်လေးရှိတယ်လူသည်သက္ကတိထွက်သွားတယ်လိပ်ပြာလေးထွက်သွားတယ်ဝိညာဉ်လေးထွက်သွားတယ်ဘုရားဘာသာတွေကြတော့အတ္တလည်းမอยู่ဘူးအတ္တရှိတယ်လို့လည်းမอยู่ဘူးလိပ်ပြာရှိတယ်လို့လည်းမอยู่ဘူးဝိညာဉ်ရှိတယ်လို့လည်းမอยู่ဘူးနော်ဒါပေမဲ့ဘယ်နေရာမှာသွားကက်ငါကဘယ်နေရာသွားကက်ခန္ဓာ၅ဘက်မှာသွားကက်ဒါဘုရားဘာသာကဘုရားဘာသာရဲ့ယူဆနော်အဲ့တော့ခန္ဓာ၅ဘက်မှာငါသွားကက်ငါသွားကက်အခုဘုန်းကြီးတို့ပရိသတ်တွေတရားထိုင်နေတာဘာလို့တာလဲမေးတော့ပြောရင်တော့မှန်မြန်အောင်လုပ်တယ်ပြောမှာပေါ့ဟုတ်တယ်မဟုတ်လားဒါပေမဲ့တကယ်တမ်းပြောတော့အဲ့ဒီငါကိုခွာနေတာဟုတ်တယ်မဟုတ်လားခန္ဓာ၅ပါးမှာကက်နေတဲ့ငါကိုဘာလို့လဲခွာတယ်ဆိုတော့သူကတဏှာကကွာပြီးနောက်တဏှာမှာရှိတယ်ဆိုတဲ့အဓိပ္ပာယ်ရောက်နေအောင်ပဲငါပြောက်အောင်လုပ်နေတာဟုတ်တယ်မလားငါပြောက်အောင်လုပ်နာနာလေးပေါ်လာရင်ဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးဒီလိုကိုနော်ကျင်နာလေးပေါ်လာရင်လည်းငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးညနေမှာမဟုတ်ဆရာတော်ကြီးဟောတဲ့တရားတွေမှလည်းပါတယ်ဟုတ်တယ်မလားငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးရန်ကြီး60ကနေပြီးတော့ရှင်ခေမကကိုမေးလိုက်တယ်မို့လားငါငါဥစ္စာတည်းဆွဲရှိတာမရှိဘူးဟုတ်တယ်မို့လားမရှိဘူးငါငါဥစ္စာတည်းဆွဲမရှိဘူးသူကအနာဂတ်ပုံကမလို့မရှိတာကိုပုရိသင်ကြတော့ရှိတာပေါ့ငါငါဥစ္စာတည်းဆွဲကတကယ်တမ်းပြောကြဆိုဆိုလို့ရှိရင်နာဂမရမဟုတ်ဘူးသောတာပန်ဖြစ်ရင်ကိုမရှိတော့ဘူးနော်သောတာပန်ဖြစ်ရင်ကိုမရှိတော့ဘူးဒီတော့သောတာပန်ဖြစ်ရင်ငါငါဥစ္စာမရှိတော့ဘူးဆိုတော့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တွေသူ့ပိုင်တဲ့ပြည်စီတွေအကုန်လုံးဆုံးပြစ်ပြီလားမပြစ်သေးပါဘူးမသိဘူးလားသိတာလားဘုန်းကြီးတို့ပရိသတ်တွေတဲ့သောတာပန်ပါလားဟမ်ပါလားအတိတ်တည်းစတဲ့တောင်တရားလုံးပုဂ္ဂိုလ်ကသူ့ကိုယ်သူသောတာပန်လို့ပြောအဲ့ဒါမေးကြည့်ပေါ့ဟုတ်တယ်မဟုတ်လားမေးကြည့်ဆက်နေလားမဆက်နေလားမေးကြည့်ပေါ့အမှန်ကားတော့တဲ့ငါဆွဲပြောရမှာကဘယ်ချိန်မှာပြောရမှာလဲဆိုရင်တဲ့ရှုတဲ့ချိန်မှာပြောရမှာဟုတ်တယ်မလားကျန်တဲ့ချိန်မှာမပြုတ်ဘူးကျန်တဲ့ချိန်မှာမပြုတ်ဘူးဆိုတာဒိဋ္ဌိမပြုတ်တာပြောတာမဟုတ်ဘူးနော်အမြင်မပြုတ်တာဟုတ်တယ်မလားအယူကပြုတ်သွားပြီအစွဲကပြုတ်သွားပြီအမြင်မပြုတ်ဘူးဒါကြောင့်မလို့ဝိသကအကြောင်းမှာတော့ခန္ဓာနဲ့သမီးမှာသောတာပန်ဖြစ်ပေမဲ့အချိန်တန်ကြတော့အိမ်တော်ပြုတ်တယ်။သားရည်သမီးတွေရတယ်။ဟုတ်တယ်မဟုတ်လား။ဘာဖြစ်လို့အိမ်တော်ပြုတ်တယ်ငါလည်းငါဇနီးငါခင်ပွန်းငါသားငါသမီး။ဘာဖြစ်လို့သူပြောနေသလဲ။ဒီပြောသည်ဒိဋ္ဌိမဟုတ်ဘူးလားလို့မေးခြင်းမေး။အပြောအနေနဲ့ပြောတာလေစားမရှိဘူး။ဒါပေမဲ့ခန္ဓာကိုဆက်လိုက်တယ်ဆက်လိုက်တိုင်းခန္ဓာမှာငါဆိုတဲ့ဆွဲတော့မရှိဘူး။အရာထက်မှာတော့ရှိတာပေါ့နော်။ဝိဒါကအကြောင်းမှကြည့်တော့လေစိပွားရေးလုံသေးတာပဲအနာရမင်းတရေကြည့်တော့လေအကြောင်းဝယ်တွေလုံနေသေးတာပဲဟုတ်တယ်မို့လားအကြောင်းဝယ်တွေလုံနေသေးတာပဲဘယ်ကြမှာစွန့်တယ်လဲဆိုတော့အနာဂံကြမှာစွန့်တာအနာဂံကြမှာစွန့်တယ်ဆိုတာငါဆွဲပြောလို့စွန့်တာမဟုတ်ဘူးနော်တဏှာကင်းလို့စွန့်သွားတာပစ္စည်းတွေကိုတိုင်းပိုက်လိုတဲ့တဏှာဒီကာမတဏှာအဲ့ဒီကာမတဏှာမရှိတော့ဒီပစ္စည်းတွေတိုင်းပိုက်လိုတဲ့စိတ်ရှိသေးလား
မရှိတော့
အဲ့ဒီကြတော့စွန့်သွားပြီအဲ့ဒီကြတော့ပစ္စည်းတွေလည်းကုန်ဆုံးသွားပြီ။နော်။ဇနီးကလည်းခင်မုန်းကိုဆုံးနိုင်တယ်၊ခင်မုန်းကလည်းခင်ဇနီးကိုဆုံးနိုင်တယ်၊သားသမီးတွေကိုလည်းဆုံးနိုင်သွားပြီ။ဘာဖြစ်လို့ဆုံးနိုင်တယ်လဲ။ဒီအာယုန်တွေအပေါ်မှာတာယာတက်မဲ့နှစ်သက်တဲ့တဏ္ဍာမရှိတော့လို့အဲ့ဒါကြောင့်ဆုံးတာ။ဒိဋ္ဌိကြောင့်ဆုံးတာဟုတ်ရဲ့လား။မဟုတ်ဘူး။ဘာဖြစ်လို့ဆုံးတာလဲ။တဏ္ဍာဘာတဏ္ဍာလဲ။ကာမတဏ္ဍာ။ကာမတဏ္ဍာနော်ဒီမိတဏ္ဍာမဟုတ်ဘူး။တဏ္ဍာကုံတော့မကုံသေးဘူးဒါပေမဲ့တဏ္ဍာကာမတဏ္ဍာကတော့ကုံသွားပြီဘဝကိုစွဲနေတဲ့ဘဝတဏ္ဍာလေးကျန်နေသေးတယ်နော်ဘဝကိုစွဲတဲ့တဏ္ဍာတရာကတော့အနာဂံပုဂ္ဂိုလ်တွေမှာသူတို့ရထားတဲ့ဇံလေးကိုချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ဆိုတဲ့အမြင်ကလေးနဲ့ตาရနေသေးတယ်အဲ့ဒါတဏ္ဍာအဲ့ဒီตาရတဲ့တဏ္ဍာလေးကပဲဘယ်ပို့လိုက်လဲဇမပြီပို့လိုက်တာနော်အဲ့ဒီတဏှာလေးရှိနေသေးလို့နောက်ဘဝကိုဘဝဆက်လိုက်ရတာ ရဟန္တာတွေကြတော့နောက်တော့ဘဝဆက်သေးလားဘာကုံသွားလို့လဲဘဝတဏှာလေးကုံသွားလို့ဘဝပေါ်မှာတတ်မဲ့နေတဲ့တဏှာလေးကုံသွားသည့်အတွက်နောက်တော့ဘဝမဆက်တော့အနာဂတ်ပုဂ္ဂိုလ်တွေကြတော့အဲ့ဒီဘဝတဏှာလေးကျန်နေသေးတယ်အဲ့ဒီဘဝတဏှာလေးကျန်နေသေးသည့်အတွက်နောက်ဘဝမဆက်ဘူးလားဆက်လားဆက်တယ်အဲ့တော့အနာဂတ်ပုဂ္ဂိုလ်တွေကျန်တဲ့တဏှာကဘယ်ပေါ်မှာဖြစ်တဲ့တဏှာလဲမေးရင်ဇန်ချမ်းသာအပေါ်မှာဖြစ်တဲ့တဏှာဇံချမ်းသာအပေါ်မှာဖြစ်တဲ့တဏှာလေးရှိလို့အဲ့ဒီတဏှာကအဲ့ဒီဇံရဲ့ပိုးတဲ့စီကိုရောက်သွားတာ။ဘယ်ရောက်သွားလဲ။ဓမ္မပြီးရောက်ပါတာ။ဟုတ်တယ်မို့လား။အဲ့တော့ခွင်းတော်ပရိသတ်တွေလည်းယနေ့ဒီဘဝကနေပြီးတော့ဆွေးကြပါစို့။ဝိညာဉ်ချုပ်တော့မယ်ဆိုရင်နောက်ဘဝမသွားရဘူးလားသွားရမှာလား။ဘယ်သွားမလဲဆိုရင်ခုနတဏှာပိုးတဲ့စီသွားရမှာ။ဟုတ်တယ်မို့လား။တဏှာကဘာကိုဆွဲလဲ၊ဘာကိုသားရတယ်၊ဘာကိုတတ်မဲ့တယ်၊ဘာကိုနှိမ့်တယ်လဲ။တဏှာကလှမ်းဆွဲတဲ့စီကိုသွားမှာနော်အဲ့ဒီတော့တဏှာကဘယ်အချိန်မှာဆွဲမှာလဲမေးရင်သေကံဒီကာလမှာဆွဲသေကံဒီကာလမှာဒီတဏှာဘာကြောင့်ပေါ်တယ်လဲမေးရင်အခုပြုတ်ထားတဲ့ကုသိုလ်အကုသိုလ်တွေရဲ့အစွမ်းနဲ့အဲ့ဒီမှာတော့ပေါ်တယ်နော်အခုအကုသိုလ်ကံတွေများများပြုတ်ထားရင်သေကံဒီကာလကျတော့နမိတ်တွေထင်လာကုသိုလ်ပြုတ်တဲ့ပုဂ္ဂိုလ်လည်းနမိတ်ထင်တယ်အကုသိုလ်ပြုတ်တဲ့ပုဂ္ဂိုလ်လည်းနမိတ်ထင်ပါဏမိတ်တွေနဲ့မေးကံနမိတ်တို့ကမ္မနမိတ်တို့ဂတိနမိတ်တို့အဲဒီနမိတ်တွေထင်လာတဲ့အခါကျတော့အကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်ကအကုသိုလ်နမိတ်ထင်မယ်ကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်ကကုသိုလ်နမိတ်ထင်မယ်အဲဒီနမိတ်ကလေးထင်လာတဲ့အခါကျတော့မဖြစ်တော့အဲဒီနမိတ်ကလေးကိုလှပ်ဆွဲလိုက်တာမကောင်းတဲ့နမိတ်ထင်လို့မကောင်းတဲ့နမိတ်ကိုဆွဲရင်ဆွဲတာကတဏ္ဍာအဲဒီတဏ္ဍာကအဲဒီနမိတ်ရှိတဲ့နေရာပို့ပေးလိုက်တာကောင်းတဲ့နမိတ်ကလေးထင်လို့တဏှာနဲ့ဆွဲရင်အဲ့ဒီတဏှာသည်အဲ့ဒီထင်တဲ့နမိတ်ရှိတဲ့နေရာကိုပို့ပေးလိုက်တယ်။အဲဒါကြောင့်မလို့လူပြည်ဆိုလဲမိခင်ရဲ့အမိဝိုင်းရင်စသည်ဖြင့်ဓာတ်တွေထင်လာရင်တဏှာလေးကအဲ့ဒီပုံမှာနေကျင်တဲ့စိတ်လေးပေါ်သွားတယ်။ပေါ်သွားတဲ့အတွက်အဲ့ဒီမိခင်ရဲ့ဝိုင်းရင်အမိဝိုင်းလေးကိုရောက်အောင်ပို့ပေးလိုက်တာ။ဘလူကပို့ပေးလိုက်လဲတဏှာကပို့ပေးလိုက်တာ။နော်။အာနတ်သမီးတွေဗိမ္မာန်နေနတ်ဗိမ္မာန်နေပါလေလာထင်တဲ့အခါကျတော့အဲ့ဒါလေးကိုတဏှာကဆွဲလိုက်ရင်နံပိတ်မှရှိတဲ့နေရာကိုဘလူကပို့ပေးလဲတဏှာကပို့ပေးတယ်ဆိုတာကဒါကတော့ခွန်ကြီးတို့တင်စားပြောတာပေါ့နော်တကယ်တမ်းကျတော့တဏှာကအဲ့ဒီလိုအဲ့ဒီကိုရောက်အောင်ဒီကနေပြီးတော့ဖန်တီးပေးလိုက်တော့ခိုးနေရာမှာယုံနာအသည့်သွားပြီးတော့ပေါ်တာပြောတာပေါ့နော်ဟာငရဲတိစ္ဆာပိဒါသူရကရဲ့နမိတ်တွေလာထင်တဲ့အခါမှာတဏှာလေးကလည်းအဲ့ဒီချိန်ကျတော့မကောင်းလဲဆွဲတာပဲကောင်းလဲဆွဲတာပဲဘာဖြစ်လို့ဆွဲတယ်လို့မေးရင်အဲ့ဒီချိန်ကျတော့ဘဝကလက်ရှိဘဝကိုသူဆုံးရတော့မယ်လေလက်ရှိဘဝဆုံးရတော့မယ်ဆိုတော့လက်ရှိဘဝကအတွက်မျောလင်းရမရှိတော့ဘူးဒီတော့ဘာကိုပဲသူမျောလင်းတော့လဲနောက်ဘဝအတွက်ပဲမျောလင်းတော့တယ်လက်ရှိဘဝကမျောလင်းလို့မရတော့ဘူးဘာနဲ့တူတယ်လဲဆိုရင်ねပင်လယ်ထဲသင်္ဘောမျောတဲ့လူလိုပဲတဲ့သင်္ဘောမျောတဲ့အခါတော့ကိုစိတ်လာတဲ့သင်္ဘောကြီးကရေအောက်ကိုမျောတော့မယ်ဆဲဆဲမျောလင်းရမရှိတော့ဘူးဆိုရင်ရေထဲကနေပေါ်လာတဲ့နော်ခုနသင်္ဘောကြီးကရာခိုင်နှုန်း90လောက်မျောနေပြီအမိုးလေးပဲကြံတော့တယ်ဆိုကြပါစို့အဲ့ဒီချိန်ကျတော့ဒီသင်္ဘောကြီးကိုဖက်တွယ်ထားလို့ရပါတော့မလားမရတော့ဘူးဆိုဒီသင်္ဘောပြက်တဲ့ကနေပြီးတော့ပေါ်လာမယ်ဒုဒ္ဓဒုစသစ်တောသစ္စပစ္စည်းကလေးတွေပေါ်လာမယ်ပေါ်လာလို့ရှိရင်ကိုယ်ခန္ဓာနိုင်သလားမနိုင်ဘူးလားစဉ်းစားမလားတွေ့ရဆွဲမလားတွေ့ရဆွဲတော့မှာဟုတ်တယ်မို့လားဘာဖြစ်လို့တော့ကိုယ်စိတ်လာတဲ့သင်္ဘောကြီးကဒီကောချုပ်တော့မယ်နော်အဲ့ဒါကြောင့်မလို့တွေ့ရဆွဲတော့မယ်ပုံစံမျိုးလိုပဲတဲ့အဲ့ဒီလိုပဲတဏှာကလည်းပဲဒီခန္ဓာကိုယ်ကြီးကိုဆွံ့လွှတ်ရတော့မဲ့သဘောရာခိုင်နှုန်း98လောက်တည်ကြသွားပြီဆိုရင်နမိတ်တွေထင်လာလိုက်အဲဒီနမိတ်တွေကဘာလို့မလဲလှဆွဲမယ်မကောင်းလဲဆွဲမှာပဲကောင်းလဲဆွဲမှာပဲအဲ့ဒါသေကံဒီကာလမှာပေါ်တဲ့ဘဝနိကံနိကံဒီဇောလို့ခေါ်တယ်နော်နိကံဒီဇောလို့ခေါ်တယ်တင်းညုံမှာပြောတဲ့ဘဝနိကံဒီကလောဘဇောဆိုတာကဘဝအစမှာပေါ်တာအခုပြောတဲ့ဘဝနိကံဒီဇောဆိုတာကဘဝအဆုံးမှာပေါ်တာအဲ့ဒါကပရိသတ်ဗိဓမ္မာမှာပြောထားတယ်နော်ပရိသတ်ဗိဓမ္မာပါဠိတော်ထက္ကရာမှာပြောထားတယ်အဲ့ဒီတဏှာကလေးကနေလှမ်းဆွဲလိုက်တဲ့အခါကျတော့ဘလောက်ပဲမကောင်းတဲ့ပုံအာယုံပဲပေါ်ပေါ်တဏှာလေးနဲ့တာယာလိုက်တယ်တဏှာလေးနဲ့တာယာလိုက်ပြီဆိုတာနဲ့တဏှာဖြစ်တော့ဥပါဒဥပါဒဖြစ်တော့ကံအဲ့ဒီကံကပဲပို့ပစ်လိုက်လေမကောင်းတဲ့ပုံပို့ပစ်လိုက်အဲ့ဒီပုံစံပေါ့နော်အဲ့ဒါကြောင့်မလို့ဘဝတစ်ခုနဲ့ဘဝတစ်ခုကိုကူးတဲ့နေရာမှာပြောင်းတဲ့နေရာမှာတန်ត្រာကျင်နေတဲ့နေရာမှာဘလူကပို့ပေးလိုက်တာလေ အတ္တနာကပို့ပေးလိုက်တာအဲ့ဒီတဏှာဒီဘာတဏှာလဲမေးတော့ဘဝတဏှာဟုတ်တယ်မို့လားအဲ့တော့အနာဂတ်ပုဂ္ဂိုလ်တွေမှာဘဝတဏှာလေးရှိနေသေးတဲ့အတွက်အဲ့ဒီတဏှာကဘာကိုဆွဲဇံကိုဆွဲအဲ့ဒီဇံကိုဆွဲတဲ့အတွက်တဏှာဥပါရကံအဲ့ဒီကံကဘယ်ကိုပို့ပေးလိုက်လဲမြမဘုံပို့ပေးလိုက်တာအဲ့ဒါကြောင့်မြမတွေအနာဂတ်ပုဂ္ဂိုလ်တွေဘဝနောက်တစ်ခုမရဘူးလားရလားရတယ်နော်ဒါပေမဲ့လို့လည်းပဲဘဝအနေနဲ့သာဆွဲပြီမဲ့ကာမအာယုံ၅ပါးကာမဂုဏ်တရားပေါ်မှာတော့သူဆွဲသေးလားမဆွဲတော့သူအလုံးဆုံးလို့နိုင်ပြီနော်ရှင်းတာလေနော်အကောင်လုံးပတ်စံနေရှိတဲ့ပတ်စံနေဘလူပဲယူယူသူပေးလိုက်နိုင်ပြီတောင်းတဲ့လူကြီးသူပေးလိုက်နိုင်မှာပဲပေးမှာပဲအဲဒီကြတော့ဘာကောင်မှသူလက်မျောတွန့်တုံခြင်းမရှိတော့ဘူးတဲ့တာယာတမနဲ့တက်ခြင်းလည်းမရှိတော့ဘူးဒါပေမဲ့သောတာပန်ဘဝမှာတော့ကာမတဏ္ဏကောရှိသေးတယ်ဘဝတဏ္ဏလည်းရှိသေးတဲ့အတွက်ငါပိုင်တဲ့ပစ္စည်းဟောဒီလိုရှိသေးတာကိုငါဇနီးငါမယားငါခင်ပွန်းနော်ငါသားငါသမီးငါပစ္စည်းမရှိဘူးလားရှိလားရှိသေးတာပဲဒါပေမဲ့ခန္ဓာကိုယ်ညာဆက်ကြည့်လိုက်တဲ့အချိန်မှာတော့ငါဆိုမပြောင်းဘူးလားပြောင်းလားပြောင်းနေတယ်ခန္ဓာညာမစားဘဲနဲ့ဒီတိုင်းနေရင်ဒါကငါသားဒါကငါသမီးရှိတယ်နော်မြတ်စွာဘုရားတော်မှပဲယောဒန္တနေရင်ဘာဖြစ်လဲအနန္တငါသဘေယူခဲ့ငါတင်ငယ်ယူခဲ့ဒီလိုပြောနေတာကိုဟုတ်တယ်မို့လားဒါပြောနေတဲ့တော့လောကမှာပြောလို့ရတယ်ဒါပေမဲ့ခန္ဓာဉာဏ်စိုက်ကြည့်တဲ့အချိန်မှာရှိသေးလားမရှိတော့အဲ့ဒါကြောင့်မလို့နော်ဝိပဿနာရှုတယ်ဝိပဿနာရှုတယ်ဆိုတာကကိုယ့်ရဲ့ရင်မချက်ပန်းနိုင်သည်သောတာပုရုဇဉ်ဖြစ်ခဲ့သောသောတာပန်ဖြစ်ဖို့သောတာပန်ဖြစ်ခဲ့သောတဂရကံဖြစ်ဖို့တဂရကံဖြစ်ခဲ့သောအနာကံဖြစ်ဖို့အနာကံဖြစ်ခဲ့သောယန္တာဖြစ်ဖို့ဘုန်းတော်ပရိသတ်တွေကပြုသိဖြစ်တဲ့အတွက်ဘာဖြစ်အောင်ဝိပဿနာရှုနေတာလဲသောတာပန်ဖြစ်ဖို့သောတာပန်ဖြစ်ဖို့ဆိုတော့သောတာပန်ပုဂ္ဂိုလ်ရဲ့အစင်မှာဘယ်ကိလေသာတတ်လဲဒိဋ္ဌိနဲ့ဝိသကိစ္စအဲဒီတော့ဘုန်းတော်ပရိသတ်တွေကလည်းပဲသောတာပန်ဖြစ်ခြင်းပါတယ်ဆိုရင်ဘာကိလေသာတတ်ရမှာလဲဒိဋ္ဌိကိလေသာတတ်ဒိဋ္ဌိကိလေသာဆိုတာတခြားလားငါဆွဲလားငါဆွဲပြောက်အောင်ဖြုတ်အဘိပန္နရာရှုနေတာဘာလုပ်နေတာလဲငါဆွဲပြောင်းအောင်ဖြုတ်နေငါကဘယ်မှာဆွဲခန္ဓာငါးပါးမှာဆွဲတာဟုတ်တယ်မလားအဲ့တော့ဟိုနေ့ကဘုန်းကြီးပြောတယ်လေငါတခါလာလဲနာရနာရနာရလို့ကြည်ကျင်ကျင်လို့သိကာယကံလို့သိပုံရင်ပုံလို့သိအေးအေးရလို့သိလှောက်ရင်လှုပ်ရလို့သိငြင်းငြင်းလို့သိအဲ့လိုသိနေတော့အာတနေ့ကထိုင်သိဒီလိုသိတာဘာအဓိပ္ပာယ်ရှိတော့ငါဆွဲကပ်ပါဆိုလို့ကြည်ခိုင်းနေတာဟုတ်တယ်မလားဘယ်နေရာမှာမှဘယ်ချိန်မှာမှငါဆွဲမရှိအောင်ကျင်သာရနေအောင်ကြိုးစားပြီးတော့ကြည့်နေရမှာပဲအခုနမြတ်စွာဘုရားကလေးမဲ့လေးတာနဲ့ဟောထားတယ်လေယုံနဲ့ပတ်သက်လို့၄ချက်ဝေဒနာနဲ့ပတ်သက်လို့၄ချက်သင်္ချာ၄ချက်သင်္ကာရ၄ချက်ဝิญญาณ၄ချက်အဲ့ဒီ၄ချက်ကဘာလဲယုတ်သည်ငါနံပါတ်၁နံပါတ်၂ကယုတ်ရှိသောငါနံပါတ်၃ကငါမှယုတ်ရှိတယ်နံပါတ်၄ကယုတ်မှငါရှိတယ်ဘာဖြစ်လို့လေဒီလေးမျိုးနဲ့ဟောထားတယ်မေးတော့လေးဘက်လေးတာဘယ်ဘက်ကမှငါမကတ်နိုင်အောင်ဟောတာမင်းတို့ငါလို့ဆွဲတာဟာအမျိုးမျိုးပုံမှန်တရားနဲ့လက်ဆွဲနေတာအဲ့ဒါကြောင့်မို့လို့ငါဆွဲပြုတ်အောင်ဖြုတ်တော့မယ်ဆိုရင်လေးဘက်လေးတာသဘောမပေါက်ဘဲနဲ့ငါဆွဲမပြုတ်ဘူးအဲ့ဒါလို့ငါဆွဲပြုတ်ဖို့တော့ဘုရားကမင်းတို့ကဘုရားကဟောတယ်မင်းတို့ရဲ့တဏ္ဍမာတဲ့ငါဆွဲတာကတပုံစံနဲ့ဆွဲတာမဟုတ်ဘူးပုံစံလေးမျိုးနဲ့ဆွဲနေတာတဲ့အဲ့ဒါကြောင့်မလို့နာရာဒီငါလို့ဆိုရင်လည်းဟာနာရာငါမဟုတ်ဘူးဘလို့တော့ယုတ်ငါမှနာရယောဂရှိတယ်ခန္ဓာယောဂရှိတယ်ဆိုတော့ဟာငါမှခန္ဓာယောဂမရှိဘူးငါဆိုတာမရှိသေးတဲ့ငါမှခန္ဓာယောဂရှိတယ်ဆိုတာမဟုတ်ဘူးခန္ဓာယောဂမှာငါရှိတယ်ခန္ဓာယောဂမှာငါရှိတယ်ငါဆိုတာမရှိသေးတဲ့ခန္ဓာယောဂမှာလည်းငါမရှိဘူးခန္ဓာလည်းမရှိဘူး။ဘာပဲရှိလဲ၊ရုပ်ပဲရှိတယ်။ခန္ဓာယောဂရှိသောငါ။ခန္ဓာယောဂရှိသောငါဆိုတော့ငါမှခန္ဓာယောဂရှိတယ်ဆိုတဲ့စကားနဲ့အတူတူပဲ။ငါမှမရှိပဲ၊ခါမှမရှိပဲဒီယောဂဘလူးမှမဘလူးမှမမရှိဘူး။ခန္ဓာယောဂလည်းမဟုတ်ဘူး၊ငါလည်းမဟုတ်ဘူး။ဒါဖြင့်ပါတော့ယုတ်။ခန္ဓာယောဂဆိုတာလည်းမှားတယ်၊ငါဆိုတာလည်းမှားတယ်။ဒါဖြင့်ပါလဲယုတ်။တကယ်ရှိတာယုတ်၊ဖြစ်တာလည်းယုတ်။ပြက်တာလဲယုတ်ယုတ်ဖြစ်ပြီးတော့ယုတ်ပြက်တာအဲ့ဒီတော့အဲ့ဒီအမြင်လေးရအောင်လေးဘက်လေးတန်းကနေလှည့်ပြီးတော့ စဉ်းစားပြီးတော့ခွာပေးရမယ်ဘယ်လိုနည်းနဲ့ပဲငါဇွဲလေးကတ်ကတ်ကတ်လာတဲ့ငါဇွဲကိုမလုပ်ပေးရမလဲပြောင်းပြောင်းခွာတယ်ဆိုတဲ့စကားကတော့ပြောပြောစဉ်ပြောတာပေါ့နော်ခွာတယ်ဆိုတဲ့စကားကပြောပြောစဉ်ပြောတာတကယ်တမ်းကျတော့ဗာလဲငါဇွဲပြောင်းပါစေငါမဟုတ်ဘူးငါမဟုတ်ဘူးငါမဟုတ်ဘူးငါဥစားမဟုတ်ဘူးငါနဲ့မဆိုင်ဘူးငါမဟုတ်ဘူးငါဥစားမဟုတ်ဘူးငါနဲ့မဆိုင်ဘူးဗာလေးပဲပေါ်ပေါ်ပေါ်တဲ့အရာလေးတွေဗာလဲငါမဟုတ်ဘူးသောစားမဟုတ်ဘူးငါလည်းမဆိုင်ဘူးနာရာလေးပေါ်လဲငါမဟုတ်ဘူးငါစားမဟုတ်ဘူးငါလည်းမဆိုင်ဘူးကျင်နာလေးပေါ်လဲငါမဟုတ်ဘူးငါစားမဟုတ်ဘူးငါလည်းမဆိုင်ဘူးသမင်းစားကျင်နာလေးဖြစ်လဲသမင်းစားကျင်နာလေးဘယ်လိုတော့စိတ်တဏပိုင်းပါမယ်ဆန္ဒပိုင်းပါမယ်တဏတွေငါဟုတ်လားငါမဟုတ်ဘူးငါစားဟုတ်လားမဟုတ်ဘူးငါလည်းဆိုင်သလားမဆိုင်ဘူးဒီမှာသူဖြစ်စိတ်စရာကငါဟုတ်ရလားမဟုတ်ဘူးငါစားဟုတ်ရလားမဟုတ်ဘူးငါလည်းဆိုင်သလားမဆိုင်ဘူးသူပါသူအကြောင်းကြောင့်ကျိုးဖြစ်ဟုတ်တယ်မလားအကြောင်းကြောင့်ကျိုးဖြစ်အဲဒါခါတခါကြတော့စကရိညစ်တဲ့စိတ်ညစ်တဲ့ဒါဘာစိတ်ဖြစ်တာလဲဒေါသစိတ်ဒေါသစိတ်ကငါဟောရလားမဟုတ်ဘူးဒေါသနဲ့ရှင်တဲ့စကရိဖြစ်နေတာငါမောသလိုငါနဲ့ဆိုင်သလားမဆိုင်ဘူးငါဥစ္စာကဟောရလားငါဥစ္စာလည်းမဟုတ်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမဆိုင်ဘူးအဲ့ဒီအမြင်ကလေးကိုစိတ်ထဲမှာတတ်တတ်မှန်မှန်နဲ့ဆုံးမြတ်ချက်ချနိုင်တဲ့အမြင်ဖြစ်အောင်ကြိုးစားပေးရမှာပဲအဲဒီလိုကြိုးစားပေးတဲ့အလို့ဒီတရားရှုတဲ့အလို့ပဲနော်အဲဒီတော့ဘယ်နေရာမှမငါမရှိဘူးဆံမြကနေခြေပြားအဆုံးဘယ်နေရာမှမငါမရှိဘူးနာတာလည်းငါမဟုတ်ဘူးကျင်တာလည်းမဟုတ်ဘူးငါမကြိုက်တာလည်းငါမဟုတ်ဘူးငါသရာလည်းမရှိဘူးခန္ဓာငါးပါးမှတပါးဘာမှမရှိဘူးငါလို့စွဲနေတာစွဲတဲ့လူရအမှားဟုတ်တယ်မဟုတ်လားငါလို့ထင်နေတာထင်တဲ့လူရအမှားငါလိုဆွဲနေတာဆွဲတယ်လို့ရမှာတကယ်တမ်းကျတော့ငါသရာရှိကုန်မရှိဘူးငါသရာမရှိဘဲဘာတွေဖြစ်နေလို့ခန္ဓာငါးပါးဖြစ်နေတာအဲ့ဒီခန္ဓာငါးပါးဖြစ်ပြီးတော့အဲ့ဒီခန္ဓာငါးပါးပြက်နေတာအဲ့ဒီတော့ခန္ဓာငါးပါးဖြစ်တဲ့ခန္ဓာငါးပါးပြက်တယ်ဆိုတာကိုအခုလို့သဘောတရားအနေနဲ့သိတာတွေမဟုတ်ဘဲနဲ့တကယ်ကိုဉာဏ်နဲ့သိသွားမယ်ဆိုရင်ဓမ္မနုပဒနာဖြစ်သွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒီဓမ္မနုပဒနာဖြစ်သွားပြီဆိုရင်ဘယ်နေရာမှမငါမကတ်တော့ဘူးနော်အဲ့ဒီလောက်ငါမကတ်တော့ဘူးဆိုရင်ငါဇွဲလေးတွေတဖြည်းဖြည်းနဲ့မယောဘူးလားယောလားလားကြည်ကစားတော့ကတော့မနှဲကြည့်ရတာပေါ့လေနောက်ပိုင်းကျတော့တဖြည်းဖြည်းနဲ့ယောလာတယ်ယောလာတယ်ယောလာတယ်နောက်ပိုင်းကျတော့ကြည့်လိုက်တာနဲ့ငါမဟုတ်ဘူးဆိုတာသိလာတယ်ဘာဖြစ်လို့တော့ငါဇွဲလေးတွေယောလာလို့အဲ့ဒီငါဇွဲလေးတွေယောယောယောယောယောယောသွားတာဘယ်အချိန်မှစယောတယ်လဲဖြစ်ပြမြင်တဲ့အချိန်ကနေစယောတာနော်သောတာပန်ဖြစ်မှငါဇွဲဒိဋ္ဌိပြုတ်တယ်ဆိုတာကအမြင့်ပြတ်ပြုတ်တာဟုတ်တယ်မလားသောတာပန်ဖြစ်တော့ငါဇရတိပြုတ်တယ်ဆိုတာကဘာလဲအမြင့်ပြတ်ပြုတ်ရော့ရော့ရော့ရော့သွားတာဘယ်ကနေစရော့ဖြစ်ပြမြင်တဲ့အချိန်ကနေစရော့နေတာဒါရုပ်ပဲနာမည်ဆိုတဲ့ဖြစ်သဘောပြတ်သဘောပဲဆိုတဲ့ဆုံးမြတ်ချက်ချနိုင်လိုက်တဲ့ဝိပဿနာဉာဏ်ကနေစပြီးတော့ဒိဋ္ဌိရော့သွားပြီနော်ရော့သလားမရော့ဘူးလားဆိုတာဒီကိုကိုတိုင်ဖြစ်ပြမြင်အောင်ကြိုးစားကြည့်ဖြစ်ပြမြောင်ကြိုးစားကြည့်တရက်နှစ်ရက်သုံးရက်တစ်ပတ်နှစ်ပတ်သုံးပတ်လည်းနဲ့ကြာလာလို့ရှိရင်ပုပ္ပတ္တဝါလို့ယူဆရမယ်။နောက်လောကဓာတ်နဲ့တွေ့လာတဲ့အခါမှာဟိုတုန်းကတော့ဆွဲလန်းမရှိတော့ဘူး။ဟိုတုန်းကလို့ဆွဲလန်းမရှိတာဒီပင်လည်းရင်ဒိဋ္ဌိကိရိတာအပြည့်ရှိနေလို့လားယော့သွားလို့လား။ယော့သွားပါဘူး။အဲ့ဒါယော့သွားတယ်ဗျာအဲ့ဒါနဲ့တိုက်နိုင်ရမှာပဲ။ဟာဘယ်ဘုက္ကမဒိဋ္ဌိတွေဘယ်လောက်ယော့တယ်လဲဘယ်သိမလဲ။နော်။တဏှာတွေဘယ်လောက်ယော့တယ်လဲဘယ်သိမလဲ။ကိုယ်ကောင်ကကြတော့ဘာနဲ့တိုင်တာကြည့်ရမလဲဒိဋ္ဌိဖြစ်เสียအာယုံပေါ်လာတဲ့အခါမှာဟိုတုန်းကဒီအာယုံပေါ်ရင်ဘလို့ဒိဋ္ဌိဖြစ်ခဲ့တယ်လဲအခုဘလို့ယော့သွားတယ်လဲဟိုတုန်းကဒီအာယုံနဲ့တွေ့ရင်ဘလို့တဏှာဖြစ်ခဲ့တယ်လဲအခုဘလို့ယော့သွားတယ်လဲဒါကြည့်ပြီးတော့ကိုယ့်ရဲ့တဏှာမှာဒိဋ္ဌိကိရိတာတွေယော့တယ်တဏှာကိရိတာတွေယော့တယ်ဆိုတာကိုကိုယ့်အနေကိုသဘောပေါက်ဖို့ပဲတရားရတယ်တရားရတယ်ဆိုတာအဲ့ဒါပြောတာဟုတ်တယ်မလားတရားရတယ်တရားရတယ်ဆိုတာဒီအတိလေးရတာတရားရတာပဲသောတာပန်ဖြစ်မှတရားရတာမဟုတ်ဘူးသောတာပန်မဖြစ်သေးပေမဲ့လို့လည်းပဲဒီအတိလေးရသွားရင်ဘာဖြစ်တော့တရားရသွားတာပဲအဲ့ဒီအတိကလေးရသွားရင်ဒိဋ္ဌိကိရိတာလေးနဲ့မယောဂုဏယောလားတဏှာကိရိတာလေးနဲ့မယောဂုဏယောလားသို့တော့အမြင့်ပြတ်တာကြတော့ဒိဋ္ဌိကိရိတာဘယ်ကြမှာမြင့်ပြတ်တော့သောတာပန်ဖြစ်မှမြင့်ပြတ်တာပေါ့နော်အဲကမ္မရာဂကိရိတာနာဂံဖြစ်မှမြင့်ပြတ်တယ်ဘဝရာဂကိရိတာယန္တာဖြစ်မှမြင့်ပြတ်တယ်တဏှာအမြင့်ပြတ်တာမမြင့်ပြတ်တာအမြင့်မပြတ်တာသာဒိဋ္ဌိအမြင့်ပြတ်ဖို့လိုတယ်ဟုတ်တယ်မလား အဲ့တော့ဒေဒီအမြင့်ပြညာကန်တော့ညာနှောင်းပြဒေဒီကလေးတော့မရှိတော့ဘူးအမြင့်မှန်လေးရသွားပြီဆိုရင်အဲ့ဒါသောတာပန်ဖြစ်တာပဲအဲ့ဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေယနေ့အမြင့်မှားနေရာမှာဘာနဲ့စားထုတ်ကြည့်ရမှာလဲအမြင့်မှန်နဲ့စားထုတ်ကြည့်နော်အမြင့်မှားနေရာမှာမြင့်မှန်နဲ့စားထုတ်ကြည့်အမှောင်နေရာမှာလင်းနဲ့စားထုတ်ပိတ်ပိတ်သားမှောင်နေတဲ့နေရာမှာလင်းနဲ့စားထုတ်တဲ့အခါမှာလွယ်လွယ်နဲ့တော့ထုတ်လို့မရနိုင်ဘူးဟုတ်တယ်မလားရသလောက်ထုတ်ကြည့်နော်လုံးဝဘာမှမမြင်တဲ့အခြေအနေကနေပြီးတော့နည်းနည်းလေးမှုံလေးမှုံသွားလောက်ပဲမြင်နေဆိုရင်ကိုပဲမဆိုးဘူးပြောရမှာပေါ့နော်ပိပိသားမှောင်နေတုန်းကမသွားတတ်ဘူးလေမှုံလေးမှုံသွားမှောင်နဲ့မြင်တဲ့အချိန်ကျတော့လမ်းတော့ရှောက်တတ်ပြီပေါ့ဟုတ်တယ်မို့လားသို့တော့ရှင်းမှဉာဏ်ရှိသလားကျင့်ရှိသလားတော့မသိဘူးပေါ့မသိသည်သည်အလင်းရောင်နေတဲ့အချိန်မှန်းတော့သွားလို့မရဘူးလားရလားတဖြည်းဖြည်းနဲ့မြင်လာအောင်ကြိုးစားရင်တဖြည်းဖြည်းနဲ့ရောင်လေးလေးဖြစ်လာရင်ဘာကဒါကတိုင်ကုန်ကလေးပဲဒါကသိန်းကုန်ကလေးပဲဒါကကျင်းလေးပဲဂျန်လေးပဲလို့သိတဲ့အခါကျတော့ရှောင်ပြီးတော့သွားလို့မရဘူးလားရ။လုံးဝချင်းမှောင်မပြောက်သေးပေမဲ့လို့လည်းပဲကျင်းနေကြနေရှောင်လို့သွားနိုင်ရင်ရှောင်သွားနိုင်တဲ့အနေအထားရှိရင်လမ်းမှန်တော့ရှောက်လို့ရသွားပြီပေါ့။ဟုတ်တယ်မို့လား။အဲဒါကြောင့်မလို့တရားရှုတဲ့တရားရှုတဲ့သရဟာကိုယ့်ရဲ့တဏ္ဍာမကိရိတာလုံးဝကုန်မသွားပေမဲ့လို့လည်းပဲအမှားနဲ့အမှန်လို့သိသွားမယ်ဆိုရင်လမ်းမှန်တော့ရှောက်တတ်သွားပါပြီအပယ်လေးပါတော့မကြတော့ဘူးကျင်းတဲ့ကြိုင်တဲ့တော့မရောက်တော့ဘူးခလုတ်တော့မတိုက်တော့ဘူးပေါ့ဟုတ်တယ်မို့လားအရေးကြီးဆုံးကတော့နိဗ္ဗာန်ရောက်ဖို့တဲ့အပယ်မကြဖို့ကအရေးကြီးတော့ကိုယ်သွားနေတဲ့လမ်းကြောင်းလေးမှုံနေမှုံသွားပဲဖြစ်ဖြစ်မြင်ဖို့အရေးကြီးတယ်နော်အဲဒါကြောင့်မလို့အမြင်မှန်ရအောင်လို့ဘယ်အချိန်မှသောတာပန်ဖြစ်မလဲလို့မေးရင်ကိုယ့်ရဲ့တဏ္ဍာမရှိတဲ့ဒိဋ္ဌိကလေးသာယာနှောင်းပြင်းကင်းစင်တဲ့အချိန်မှသောတာပန်ဖြစ်ဟုတ်တယ်မလားတချို့တချို့ပုံပေါ်ရင်900ခန်းတော့ကင်းရင်ကင်းမယ်1000ခန်းတော့ကင်းရင်ကင်းမယ်1000ခန်းတော့ကင်းရင်ကင်းမယ်ဒါကဝမ်းသာဖို့ပဲဒီလောက်ကင်းတာကိုကိုကကြိုးစားထားတာကိုအနေနဲ့ဝမ်းသာမယ်ဘယ်လိုအမြင်မှာတော့ဟာတရားတွေကျင့်နေလဲဆိုတဲ့ကိုရက်နေတဲ့ဒိဋ္ဌိကိလေသာမကောင်သေးဘူးလို့ပြောခြင်းပြောမယ်ကိစ္စမရှိဘူးပြတ်ခြင်းမပြောပြောခြင်းပြောမပြောခြင်းနေအရေးကြီးတာကယာနှောင်းပြေတော့မကင်းသေးဘူးသို့တော့ကြိုးစားနေစေဟုတ်တယ်မလားယာနှောင်းပြေမကင်းသေးပေမဲ့ကြိုးစားနေရင်ဒီပုဂ္ဂိုလ်ဒီလူမိုက်စင်းနဲ့တော့မပါတော့ဘူးเนาะအဲဒါကြောင့်မလို့ညာနှောင်းမြင်ကြအောင်ကြိုးစားပါညာနှောင်းမပြည့်သေးရင်လည်းပြည့်အောင်ကြိုးစားပါပြည့်သွားရင်သောတာပန်ဖြစ်ပါလိမ့်မယ်သောတာပန်မဖြစ်သေးရင်တော့မှအလင်းကလေးရရင်ကျင်းနေကြိုင်နေရှောင်နိုင်တဲ့အနေအထားရှိသွားရင်ခလုတ်တော့မတိုက်တော့ဘူးပေါ့ကျင်းနေကြိုင်နေတော့မကြတော့ဘူးအပယ်လေးပါတော့မရောက်တော့ဘူးအဲ့ဒီနည်းနဲ့တရားဟာအာကိုစရာတစ်ခုအနေနဲ့သတ်မှတ်ပြီးတော့ကြိုးစားပြီးတော့ကျင့်ရမှာပဲဟုတ်တယ်မလားကဲဒါဖြင့်သဘောပေါက်ပြီနိုင်စီလို့သားတို့ခေါ်တော့ကြအောင်ဆိုတော့အေးကျမကျမ်းသာသာဖြင့်မြတ်စွာဘုရားရှင်သန္တရာတော်မြတ်ကြီးကိုနိလသက်ပွင့်တင်တဲ့အောင်ပြုစုဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။